to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ရဲ2018ခုနှစ်စက်တင်ဘာလ5ရက်နေ့ညပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများတင်အောင်ပါဒီကနေ့ညပိုင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်သွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆက်မဲ့သတင်းတွေမှာတော့ American တရားရုံးချုပ်တရားသူကြီးဖြစ်စပြုခန်းထားတဲ့တရားသူကြီးပြက်ကကနအတီဗျူခန့်နဲ့ထက်လွတ်တော်မှာကြားနာနေပါတယ်ရောချက်သင်းတော်နေရာကို1900နှစ်စီအပြစ်ပေးလိုက်တဲ့တရားအောင်စင်ချက်ပြန်လဲပြင်ဆင်ပြီးအမြန်ဆုံးပြန်လွတ်ပေးဖို့အမေရိကန်ဒုသမ္မတကတိုက်တွန်းပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူညီညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်မယ့်သတင်းမှာတော့မြန်မာနိုင်ငံမှာနာမည်နိုဝင်ဘာ3ရက်မှာကျင်းပမယ့်ဂျာပြက်ရွေးကောက်ပွဲအတွက်ပါဝင်ရှင်ပြိုင်မဲ့ပါတီတွေမဲဆန္ဒနယ်မြေပေါ်မှာမဲဆဲစည်းရုံးရေးတွေစတင်နေပါပြီ
ဒီလူတွေကလည်းကိုယ့်ရဲ့ရင်ထဲကအသေးစားကမေးတပြားဘောเนาะတကယ်ကိုလုံနိုင်တဲ့သူကိုမေးပေးစီချင်ပါတယ်ဟိုမေးစီစီ
လက်ရှိရခိုင်ပြည်နယ်ရတိတောင်မြို့နယ်ဖြူစုလွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူအစိုးရရဲ့ငင်းငင်းကော်မရှင်အပြစ်ကော်မရှင်နဲ့အပြစ်ရက်စာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့သုံးဖွဲ့ဟာဒီကနေ့တရုတ်နိုင်ငံမှာတွေ့ဆုံပြီးငင်းငင်းလုပ်ငန်းစဉ်မှာပါဝင်ရေးအတွက်ဆွေးနွေးခဲ့ကြတဲ့အကြောင်းမြန်မာနိုင်ငံကအသေးစားနဲ့အလက်စားဘဝရေးလုပ်ငန်းရှင်တွေကိုဂျပန်တီဗီဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA ကနေကျပ်ငွေဘီလီယံ180ကျော်ထုတ်ချေးသွားမယ့်အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်သွားပါမယ်။အပတ်စဉ်ကဏ္ဍတွေမှာတော့လူမှုနဲ့ကျန်းမာရေးကဏ္ဍနဲ့မြမရေးသုံးသက်ချက်တို့အပြင်အစည်းအဝေးနောက်ပိုင်းမှာတပတ်တွင်းအားကစားသတင်းလွှာကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မနန်းလောင်တို့ကကြေညာပေးပါမယ်ရှင်။
အမေရိကန်တရားဝင်ချုပ်တရားသူကြီးဖြစ်စပြုခံထားတဲ့တရားသူကြီးဘရက်ကာဗနော့ဟာအတီဗျူခန့်ရေးအထက်လွှတ်တော်တရားရေးကော်မတီမှာဆက်လက်ကြားနာနေပါတယ်။မနေ့ကကြားနာပွဲအစမှာတော့တရားသူကြီးကာဗနော့ကတရားသူကြီးတွေဟာဥပဒေကိုအဓိပ္ပာယ်ဖွင့်ဆိုရမယ့်တာဝန်သာရှိပြီးဥပဒေပြုဖို့မဟုတ်တဲ့အကြောင်းသူ့ယုံကြည်ချက်ကိုပြောဆိုခဲ့တာပါ။နိုင်ငံတော်တရားဝင်ချုပ်တရားသူကြီးကိုဦးနဲ့လက်လက်နေတဲ့နေရာမှာစာထုတ်ဖို့သမ္မတဒေါ်နယ်ထရန့်ကဆုံးဖြတ်ခဲ့ပြီးတဲ့နောက်အတီဗျူခန့်အနေနဲ့လွှတ်တော်မှာကြားနာမှုအစီအစဉ်တွေအစဖြစ်မနေ့ကဖွင့်ပြခွင့်ပြုရမှာတော့တရားသူကြီးကာဗနော့ကသူ့ရဲ့ဥပဒေမြင်တွေကိုထည့်သွင်းပြောဆိုသွားတာလည်းဖြစ်ပါတယ်။လွှတ်တော်မတ်တီကတော့ဒေသပြချာရေးအစိုးရရဲ့လုပ်ပိုင်ခွင့်အာဏာဘာသာရေးယုံကြည်မှုနဲ့လင်းတူစုံမဲ့သူတွေရေးစာတွေလိုအငင်းပွားစရာကိစ္စတွေနဲ့ပတ်သက်ပြီးတရားသူကြီးရဲ့သဘောထားကိုမေးခွန်းထုတ်ကြမှာပါ။ဒီပြခန့်ရေးကျန်းနာပွဲတွေစတင်တဲ့မနေ့ကပဲအတက်ကန်ဒီမိုကရတီကအစီအစဉ်ကိုဆိုင်းငံ့မှုတောက်ဆုံမှုတွေနဲ့ဆန္ဒပြသူတွေရဲ့ကန့်ကွက်မှုတွေနဲ့လည်းကြုံခဲ့ရပါတယ်။တရားသူကြီးကာဗနော့ကတော့တရားရုံးချုပ်ဟာနိုင်ငံရေးပါတီဆွဲရှိတဲ့အဖွဲ့အစည်းတစ်ခုမဖြစ်တင်ကြောင်းနဲ့တရားသူကြီးကောင်တူဟာတမာတမာရှိဖို့မူဝါဒတစ်ခုမှဘဲမလိုက်ဖို့လိုအပ်တဲ့အကြောင်းပြောဆိုခဲ့တာပါ။ဆန္ဒနှစ်ချပြည်အောင်စုတရားသူကြီးတူဖြစ်တာဝန်ယူစဉ်မှာမူဟောတော့အကျိုးကိုစီရင်ဆုံးဖြတ်မှုရဲ့အတွေ့အကြုံရှိခဲ့ကြောင်းလည်းပြောဆိုထားပါတယ်။အလွာပေါင်းဆောင်ကလူတွေနဲ့ပတ်သက်လို့စီရင်ဆုံးဖြတ်ရမှာတရားဥပဒေရဲ့မျက်နှာကိုစာကြည့်ခဲ့ကြောင်းလည်းတရားသူကြီးကာဗနော့ကကြားနာပွဲမှာလွှတ်တော်အမတ်တွေကိုပြောဆိုခဲ့ပါတယ်
။ရုရှားထောက်လိုင်းရေးဟောင်းနဲ့တမိဖြစ်သူတို့ကိုပြီးခဲ့တဲ့မတ်လထဲမှာတော့အစိတ်ခတ်တစ်ဖြတ်ဖို့ကြံစီရမှာပါဝင်သူအဖြစ်ရုရှားနိုင်ငံသားနှစ်ယောက်ကိုပြည်ရှာအစိုးရရှင်တွေကတရားစွဲဆိုလိုက်ပါတယ်။ပရတင်နိုင်ငံတောင်ပိုင်းဆဲလ်စ်ဘူရီမြို့ကကုန်းတဲ့တခုအပြင်ဘက်ကခုံနိုင်ရတခုပေါ်မှာအစိတ်တင်ပြီးတော့မေးမြောနေခဲ့တဲ့ဆာဂိတ်ရီပေါ်နဲ့တမီဖြစ်သူယူလီယာတို့ကတော့ဆေးရုံတင်ကူတာပေးခဲ့ရတာပါ။သူတို့နှစ်ဦးဟာဆိုဗီယက်ယူနီယံခေတ်ကထုတ်လုပ်တဲ့အာယုံရောထိကိုက်စေတဲ့နိုဗီချုပ်အစိတ်တင်ခဲ့တာဖြစ်ကြောင်းလည်းပရတင်ရှာစုံစမ်းစစ်ဆေးသူတွေကပြောဆိုထားပါတယ်။ရုရှားနိုင်ငံသားတွေဖြစ်ကြတဲ့အလက်ဇန်ဒရာရက်စထော့ဖ်နဲ့ရူစလန်ဘိုရှီရော့ဖ်တို့ဟာရုရှားထောက်လိုင်းရင်ဟောင်းနဲ့တမီဖြစ်သူတို့အပြင်အစိတ်တင်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တဦးတို့ကိုတပ်ဖြတ်ဖို့ကြံစီမှုဓာတ်တုလက်နဲ့အသုံးပြုမှုတားမြစ်တဲ့ဥပဒေကိုချိုးဖောက်မှုတို့အတွက်အရေးယူဖို့လုံလောက်တဲ့တက်တည်အထောက်အထားတွေရရှိတာကြောင့်လည်းပရတင်အစိုးရရှိနေရုံညွှန်ကြားရေးမှူးဆူဟမ်မင်းစ်ကပြောဆိုခဲ့တာပါ။ရုရှားနိုင်ငံရဲ့ဥပဒေအရပြစ်မှုကျူးလွန်ကြောင်းဆွဆွဲခံရသူနိုင်ငံသားတွေကိုလွှဲပြောင်းပေးဖို့ခွင့်မပြုတဲ့အတွက်လွှဲပြောင်းပေးဖို့တောင်းဆိုမှမဟုတ်ကြောင်းလည်းပြောပါရယ်။ဒါပေမဲ့လည်းဥရောပနိုင်ငံတစ်ခုခုကိုတွားရောက်တဲ့အခါဖမ်းဆီးနိုင်ဖို့ဖမ်းဝရမ်းထုတ်ထားတယ်လို့လည်းဆိုပါရယ်။တရားစွဲဆိုခံခဲ့ရတဲ့ရုရှားနိုင်ငံသားနဲ့ဟာအသက်40ဝန်းကျင်အရွယ်ရှိပြီးရုရှားထောက်လိုင်းရဟောင်းနဲ့တမိဖြစ်သူတို့အစိတ်မသိခင်နေ့ရဲ့အလုံးမှာပဲမော်စကိုကနေလန်ဒန်ကိုရောက်ရှိလာခဲ့တာဖြစ်ကြောင်းလည်းပြည်ရှားရဲတပ်ဖွဲ့ကပြောပါရယ်။ထောက်လိုင်းရဟောင်းနဲ့တမိတို့အစိတ်တမိနိုင်အတွက်နိုင်ရီပိုင်းအတွင်မှာပဲသူတို့နှစ်ယောက်စလုံးနိုင်ငံကနေပြန်လည်ထွက်ခွာသွားခဲ့ကြတာပါ။စုံစမ်းစစ်မှုတွေစတင်စဉ်ကတည်းကပရတင်နိုင်ငံကတိုက်ခတ်မှုတွေရုရှားကိုဆွဆွဲထားပေမဲ့ရုရှားကတော့ပတ်သက်မှုဖြစ်ကြောင်းသက်သက်လေးလေးငြင်းဆန်ထားပါရယ်။
စီးရဲနိုင်ငံသဘုံတွေထိန်းချုပ်ရာအီတလီပြည်နယ်မှာအစိုးရရဲ့ထိုးစစ်တွေဒါဝိလနဲ့အုံချမှုရှိရှိစောင့်ကြည့်နေတဲ့အကြောင်းအမေရိကန်ကာကွယ်ဝန်ကြီးမက်တစ်စ်ကပြောလိုက်ပါရဲ့။သဘုံတွေအနေနဲ့ဒါဝိလနဲ့တက်ခတ်နိုင်စွမ်းမရှိကြောင်းလည်းပြောဆိုခဲ့တာပါ။သဘုံတွေဘက်မှာဒါဝိလနဲ့အုံပြနိုင်စွမ်းမရှိပေမဲ့သမ္မတဘရှယ်ဆက်အစိုးရအနေနဲ့အရင်ကလုတ်ခတ်မှုတွေတွေ့ကြုံနေရှိရကြောင်းအနိကစောင့်ကြည့်နေရဖြစ်တဲ့အကြောင်းဝန်ကြီးမက်တစ်စ်ကပြောဆိုခဲ့တာလည်းဖြစ်ပါရဲ့။သဘုံတွေရဲ့နောက်ဆုံးမှာကန်စကန်ဖြစ်တဲ့နိုင်ငံနောက်မြောက်ဘက်ကအီတလီပြည်နယ်ကိုအစိုးရကထိုးစစ်ဆင်မှုပြင်ဆင်နေတာကြောင့်လူသားချင်းစာနာမှုဆိုင်ရာအချက်အလက်ကြီးပေါ်ပေါက်လာမှာကိုလည်းအမေရိကန်ဆိုတာဝန်ရှိသူတွေသတိပေးနေတာပါခမန်းကြီးလူသုံးသန်းလောက်နေထိုင်နေတဲ့ဒေသမှာလက်နက်ကန်ပြုတ်ခတ်တွေကြီးထွားလာမဲ့အခြေအနေနဲ့ပတ်သက်ပြီးစီးရဲဆိုင်ရာကုလသမဂ္ဂထုတ်ကိုယ်ဆောင်စတီဖန်ဒမက်စလူရာကလည်းသတိပေးထားပါတယ်ခုနှစ်ကြာပြည်ရင်းစစ်အတွင်းစီးရဲဆိုရကဒါဝိဒ်နဲ့အုံပြမှုတွေရှိခဲ့ကြောင်းအချင်းချင်းဆွဆွဲခံခဲ့ရပေမဲ့သမရအဆက်ကတော့ဆွဆွဲချက်တွေကိုဖယ်ချထားပြီးဒါဝိဒ်နဲ့တွေကိုသဘုံတွေဘက်ကအုံပြခဲ့တာဖြစ်တဲ့အကြောင်းလဲတုံ့ပြန်ပြောဆိုထားတာပါဒါဝိဒ်နဲ့တက်ကတ်မှုအတွက်တုံ့ပြန်တဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရကစီးရီးယားပေါ်လေကြောင်းထိုးစစ်လဲနှစ်ချိန်ဆင်နွှဲခဲ့ပူပါတယ်စီးရီးယားဆိုကဒါဝိဒ်နဲ့တွေနောက်ထပ်အုံပြမယ်ဆိုရင်အမေရိကန်နဲ့မဟာမိတ်တွေအနေနဲ့မြင်းမြဲဆက်ဆံတဲ့ထိရောက်တုံ့ပြန်သွားမှာဖြစ်ကြောင်းလဲအင်ဂျီနီယာပြောခွင့်ရဆာရာဆန်ဒါစ်ကသတိပေးထားပါတယ်
အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ပီယိုဟာပါကစ္စတန်နိုင်ငံရဲ့ရွေးကောက်ခံအစိုးရတဲ့နေ့ဒီကနေ့အစ္စလာမဘတ်မှာတွေ့ဆုံပါတယ်။ပြည်ခေတ်နှစ်ကအစိုးဆုံးအခြေအနေရောက်ခဲ့တဲ့နိုင်ငံဆက်ဆံရေးကိုကြာကန်ပေးနိုင်ဖို့အခုလိုတွားရောက်လာပါ။ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်ကိုတွားရောက်မတွေ့ဆုံခင်ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးရှာမမုဒ်ကိုရာကီဦးဆောင်တဲ့အဖွဲ့နဲ့ဝန်ကြီးပွန်ပီယိုဦးဆောင်တဲ့ကိုစလဲရိုတွေ့ဆုံဆွေးနွေးကြပါတယ်။နိုင်ငံခြားအပြန်အလှန်ယုံကြည်လေးစားမှုတွေပြန်လည်တည်ဆောက်ဖို့လိုအပ်တဲ့အကြောင်းနဲ့ပါကစ္စတန်နိုင်ငံရဲ့အမျိုးသားအကျိုးစီးပွားရေးလုံခြုံမှုရှိဖို့ထိတ်တန့်ဦးစားပေးဖြစ်ဆက်လက်ရှိနေမယ်လို့ဝန်ကြီးရရှိကပြောဆိုကြောင်းပါကစ္စတန်နိုင်ငံခြားရေးဌာနပြောခွင့်ရသူကပြောပါတယ်။ဝန်ကြီးပွန်ပြိုနဲ့ပြောဆိုဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုဝန်ကြီးကရာရှိကဒီကနေ့ပုတ်ထူးနေမှာသတင်းဌာနတွေကိုအသိပေးပြောဆိုဖို့ရှိတယ်လို့လည်းတရားဝင်ထုတ်ပြန်တဲ့ကြေညာချက်တွေမှာဖော်ပြထားပါတယ်။ဝန်ကြီးပွန်ပြိုကလည်းနိုင်ငံအတူရှေ့ဆက်ရမယ့်ကိစ္စရပ်တွေအပြင်မတိုးတာမဆုတ်တာဖြစ်နေတဲ့နိုင်ငံဆက်ဆံရေးတွေပြည်လဲသွားအောင်အခုလိုတွဲရောက်တာဖြစ်တယ်လို့ပါကစ္စတန်ကိုအသွားလျင်မော်မှာသတင်းထောက်တွေကိုအင်္ဂါနေ့ကပြောဆိုခဲ့တာပါ။အကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေရတဲ့မဟာမိတ်ပါကစ္စတန်နိုင်ငံနဲ့ပူးပေါင်းပြီးတော့အမေရိကန်ဘက်ကအကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးအလီဒါလှုပ်ဆောင်နေတာကိုမိမောင်းထုတ်ပြတဲ့အနေနဲ့ဗိုလ်ချုပ်ကြီးဂျိုးဆက်တန်ဖော်လဲဝန်ကြီးပွန်ပြိုနဲ့အတူလိုက်ပါသွားပါတယ်။တီခီးစင်ပြည်တော်အိန္ဒိယကိုတွေ့ရဖို့ရှိနေပြီးတိမတန်ခင်ပါကစ္စတန်စစ်ဘက်ကြီးကဗိုလ်ချုပ်ကြီးအိုမာဂျာဗက်ဘာချ်ဝါနဲ့လည်းအမေရိကန်ကိုယ်စားလှယ်တို့တီးခြားတွေ့ဆုံမှုအစီအစဉ်ထားပါတယ်။
ကျန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ပြည်အစိုးရမှာနိုဝင်ဘာလလွတ်တော်ရွေးကောက်ပွဲတွေကိုပြည်ပကနေဝင်ရောက်နှောက်ယှက်မဲ့အန္တရာယ်ကိုအပြင်းအထန်ကာဝယ်ဖို့ကြိုးပမ်းနေတဲ့အကြောင်းဒီနေ့ထက်လွတ်တော်ရှေ့မောက်ကျန်းတော်ဝင်းမှာအင်တာနက်လူမှုကွန်ရက်လုပ်ငန်းကြီးတွေဖြစ်ကြတဲ့ Twitter နဲ့ Facebook အမှုဆောင်ရာရှိတွေကပြောဆိုလိုက်ကြပါတယ်အမေရိကန်ရွေးကောက်ပွဲမှာပြည်ပကနှောက်ယှက်မှုတွေမှန်မှန်တင်ပြန့်ချင်မှုတွေပုဂ္ဂိုလ်ရေးချက်လက်ပေါက်ကျမှုနဲ့စစ်စာဖြတ်တောက်မှုတွေအတွက်အင်တာနက်လူမှုကွန်ရက်လုပ်ငန်းကြီးတွေပြားပေးခံနေကြရတာပါ2016အမေရိကန်သမ္မတရွေးကောက်ပွဲနဲ့နောက်ပိုင်းကာလတွေမှာရုရှားရဲ့စစ်ပွဲမှုတွေအတွင်းလူမှုကွန်ရက်တွေကိုရှီရန်ကတင်ပြီးတုံ့ချခဲ့တာတွေပုံမှန်တိတာထင်ရှားလာတဲ့အတွက်လည်းလွတ်တော်ဘက်ကနေဝေဖန်မှုတွေကြီးထွားလာနေတာဖြစ်ပါတယ် Facebook ရရှိ Sheryl Sandberg ကတော့အမေရိကန်ရွေးကောက်ပွဲမှာပြည်ပကနှောက်ယှက်မှုတွေနဲ့ပတ်သက်လို့မင်းမြန်းခံရလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ပြောဆိုဖို့အတွက်ကြိုတင်ပြင်ဆင်ထားတဲ့အထက်မှာတော့ Facebook ကပြည်ထနာကိုဖြည့်ရှင်းမှုကြိုးပမ်းတာတွေရှိတဲ့အကြောင်းအသေးစိတ်ချက်လက်တွေကိုထည့်သွင်းထားပေမဲ့လည်းသတိပြုမိတာရဲ့အခြေအနေကတော့နောက်ကျခဲ့တဲ့ဖြစ်တာဖြစ်ကြောင်းလည်း Facebook အရာရှိရဲ့ပြောဆိုချက်ထဲမှာဖြည့်သွင်းထားပါတယ်
တောင်ကိုရီးယားကိုယ်စားလှယ်ရေဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအိုနဲ့ဒီကနေ့တွေ့ဆုံခဲ့ကြပြီးတောင်ကိုရီးယားသမ္မတမွန်ဂျေအင်းရေးထားတဲ့စာကိုကိုရိုင်းပေးအပ်ခဲ့တယ်လို့တောင်ကိုရီးယားသမ္မတရုံးကပြောပါတယ်။တောင်မြောက်ကိုရီးယားကောင်ဆောင်တွေတိလအနောက်မိုင်မှာထိပ်တီးတွေ့ဆုံမဲ့အစည်းအဝေးတွေအပြည့်အစုံဆောင်ရွက်နိုင်ဖို့သမ္မတမွန်ရဲ့နိုင်ငံတော်လုံခြုံရေးအကြံပေးချူယူယောင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့ကိုဒီကနေ့အစောပိုင်းမှာရောက်ရှိခဲ့ကြတာပါ။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအိုတို့တိလအနောက်မိုင်မှာတတိယအကြိမ်မြောက်တွေ့ဆုံမဲ့ကျင်းပမှာပါ။အရင်ထိပ်တီးတွေ့ဆုံမှု တွေကိုတော့နှစ်နိုင်ငံနဲ့ဆက်စပ်မဲ့ဆုံးပတ်မွန်ကျွန်းချေရွာမှာကျင်းပခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ကင်းစင်ရေးလို့ရတွေတက်နေတဲ့အပေါ်အမေရိကန်နဲ့မြောက်ကိုရီးယားကြားတင်းမာမှုတွေထွက်ပေါ်နေချိန်မှာပဲတောင်မြောက်ကိုရီးယားကောင်ဆောင်တို့ရဲ့ထိပ်တီးတွေ့ဆုံကြမှာဖြစ်ပါတယ်။ပြည်ခဲ့တဲ့ဧပြီလကစင်ကာပူနိုင်ငံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ထိပ်တီးတွေ့ဆုံခြင်းကမြောက်ကိုရီးယားဘက်ကသူ့ရဲ့နျူကလ িয়ার ကင်းစင်ရေးလှုံ့ဆော်မှုသဘောတူညီခဲ့တာပါ။မြောက်ကိုရီးယားရဲ့လိုအပ်ချက်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့မြောက်ကိုရီးယားခရီးစဉ်ကိုလည်းသမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့လမှာဖျက်သိမ်းခဲ့ပါတယ်
။ဂျပန်နိုင်ငံမှာဂျယ်ရီတိုက်ဖုန်းမုန်တိုင်းကြောင့်လူ12ဦးထဏ်မှန်းနဲ့သေဆုံးပြီးရန်နဲ့ချီထိခိုက်ဒဏ်ရာရတဲ့အကြောင်းအာနာဘန်နီကပြောလိုက်ပါတယ်။မုန်တိုင်းကြောင့်ကုန်းချောင်း၊လေချောင်းအသွာလာတွေလည်းပြတ်တောက်မှုတွေကြုံရတယ်လို့အဓိကလူစိတ်တွေမှာလည်းထောင်ချီရဲ့ခီးသွားတွေတောင့်တင်နေကြတာပါ။ဟိုဆာကာပင်လယ်ော်ကလူလုံကျုံးပေါ်မှာတိစောက်ထားတဲ့ကန်ဆာရဲ့ပြည်ပဆိုင်ရာလေစိတ်မှာညဘက်တောင့်တင်နေတဲ့ခီးတွေ3000လောက်ကိုလည်းတင်းမောတွေနဲ့ပြေးလို့ရပြောင်းရွှေ့ပြေးလိုက်ရပါတယ်။လေရင်ဝင်းနဲ့ကျုံးမကြီးကိုဆက်သွက်ထားတဲ့တရားဦးတော့တန်းချိန်2500ရှိတဲ့ကုန်တင်တင်မောတစ်စင်းဝန်တက်ရကပျက်စီးသွားတဲ့အတွက်တစ်တလုံးအသုံးပြုလို့မရဘဲဖြစ်နေတာပါ။လေစိတ်ကိုဘယ်ချိန်ပြန်ဖွင့်နိုင်မလဲဆိုတော့လည်းတောင်ဝင်ရှိသူတွေဘက်ကမပြောနိုင်ပဲဖြစ်နေပါတယ်။
အမေရိကန်ပြည်ထောင်စုမှတိုက်ခတ်နေတဲ့အပူပိုင်းမုန်တိုင်း Gordon ဟာညတွင်ချင်းကုန်းတွင်းပိုင်းကိုဝင်လာပါတယ်။အလဘားမားနဲ့ Mississippi ပြည်နယ်နှစ်ခုကြားနယ်စပ်ကိုဝင်ရောက်လာတာဖြစ်ပြီးလေပြင်းတွင်နဲ့အတူ Florida မြောက်ပိုင်းပင်လယ်ကွေ့ဒေသကိုဆက်ပြီးတော့ဝင်ရောက်လာတာပါ။ Florida ပြည်နယ် West Pensacola မြို့မှာတော့တစ်ပင်ပြည်လိုကလေးငယ်တယောက်သေဆုံးကြောင်းတာဝန်ရှိသူတွေကပြောပါတယ်။ကုန်းတွင်းပိုင်းကိုပို့ပြီးတော့ဝင်ရောက်လာတဲ့အမျှပို့ထိုးနေလောက်ကြာရင်တော့မုန်တိုင်းကအာရုံသွားမှာဖြစ်ပေမဲ့လို့မူကြီးလေထံမှုတွေဆက်ပြီးဖြစ်နိုင်ပါသေးတယ်။ American ကန်ယူတာဒေသတွေဖြစ်တဲ့ Louisiana, Mississippi နဲ့ Alabama ပြည်နယ်ကိုလေဟာရီကိန်းသတိပေးချက်ထုတ်ပြန်ထားပါတယ်။ဒီသတင်းပတ်ကုံမုန်တိုင်းလွန်ချိန်ဒီမုန်တိုင်းအရှင်ကြောင့်မိုးအချိန်၄လက်မကနဲ့၈လက်မလောက်ထိရွာသွန်းနေတဲ့အကြောင်းအမျိုးသားမုန်တိုင်းစင်တာကပြောဆိုထားပါတယ်
။ Reuters သတင်းဌာနကမြန်မာသတင်းသမားနှစ်ယောက်ကို1900နှစ်စီအပြစ်ပေးလိုက်တဲ့တရားရုံးစီရင်ချက်ကိုပြန်လည်ပြင်ဆင်ပြီးအမြန်ဆုံးပြန်လွှတ်ပေးဖို့ American ထူးထောင်ရေးမှ Pence ကတိုက်တွန်းလိုက်ပါတယ်။သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာထောင်နဲ့အပြစ်ပေးရမယ့်သူတွေမဟုတ်ပဲလူခွေရေးချုပ်ဖောက်မှုတွေနဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုပေါ်ထုတ်ဖို့ကြိုးစားခဲ့သူတွေဖြစ်ကွန်ပျူတာထိုက်သူတွေဖြစ်ကြောင်းအမေရိကန်ဒုသမ္မတကမနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေတောင်းဆိုလိုက်တာပါ။ဘာသာရေးနဲ့သတင်းလွှတ်ခွင့်တွေဟာခိုင်မာတဲ့ဒီမိုကရေစီစနစ်မှာမရှိမဖြစ်လိုအပ်ကြောင်းလည်းပြောဆိုခဲ့သူသတင်းတော်နှစ်ယောက်ကိုထောင်နဲ့အပြစ်ပေးလိုက်တဲ့အတွက်စိတ်နှောက်ယှက်ဖြစ်ရတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။နိုင်ငံတော်လေးဝက်ချဲအုပ်တွေချုပ်ဖောက်မှုနဲ့အပြစ်ရှိရဲဆိုပြီးရန်ကုန်မြောက်ပိုင်းခရင်တရားရုံးကသတင်းတော်နှစ်ယောက်ကိုတင်းလာနေကထောင်နဲ့စီရင်လိုက်တဲ့ပေါ်ပြစ်တင်ဝေဖန်နေတဲ့အမေရိကန်စိုးရတာဝန်ရှိသူတွေထဲမှာတော့ဒုသမ္မတပန်ဆာအစိမ့်မြင့်ဆုံးပုဂ္ဂိုလ်တူလည်းဖြစ်ပါတယ်။ Reuters သတင်းတောက်တွေထောင်နဲ့ပြစ်ပေးခံခဲ့ရတဲ့အပေါ်အမေရိကန်တာဝန်ရှိသူတွေရဲ့ဝေဖန်တဲ့ဆက်လက်ထွက်ပေါ်နေရမှာကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီး Nikki Haley ကလည်းသတင်းတောက်နှစ်ယောက်ဟာအမှန်တရားကိုဖော်ထုတ်တဲ့အတွက်ထောင်ချခံရတာဖြစ်တဲ့ကြောင်းမနေ့ကပဲပြောခဲ့တာပါ။အမေရိကန်ပြည်တော်စုနိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID အကြီးအကဲ Mark Green ကလည်းသတင်းသမားတွေကိုထောင်နဲ့ပြစ်ပေးတာမြန်မာနိုင်ငံဒီမိုကရေစီရေးနဲ့တရားဥပဒေစိုးမိုးရေးမှာနောက်ပြန်ဆုတ်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပြောဆိုခဲ့ပါတယ်
ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြခဲ့တာပါအခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုအစီအစဉ်ထုတ်လွှင့်ပေးနေတဲ့တစ်ချိန်တည်းမှာပဲ VOA Internet ဆာမျက်နှာ burmese.voanews.com မှာလည်းနှာဆင်နိုင်ပါတယ်အခုအရင်ဆုံးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်လာမယ့်နိုဝင်ဘာ3ရက်မှာကျင်းပမယ့်ကြားပြတ်ရွေးကောက်ပွဲအတွက်ပါဝင်ရှင်ပြိုင်မဲ့ပါတီတွေမဲဆန္ဒနယ်မြေတွေမှာမဲဆွယ်စည်းရုံးရေးတွေစတင်နေပါပြီ။ကြားပြတ်ရွေးကောက်ပွဲမှာနိုင်ငံရေးပါတီတွေနဲ့တတိပုဂ္ဂလပါတီ25ပါတီကကိုယ်စားလှယ်တွေကလစ်လတ်နေရာ73နေရာအတွက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။ဒီကြားပြတ်ရွေးကောက်ပွဲဟာအစိုးရတည်းရဲ့အုပ်ချုပ်ရေးအာဏာအလွှဲပြောင်းဆုံးဖြတ်ပြီးမဲ့2020အထွေထွေရွေးကောက်ပွဲကြီးအတွက်ပြည်သူ့ဆန္ဒသဘောထားခန့်မှန်းသိရနိုင်ပွဲရှိတဲ့အတွက်နိုင်ငံရေးပါတီတွေဘက်ကတော့အင်တိုက်အားတိုက်ကြိုတင်ပြင်ဆင်မှုတွေလုပ်နေကြတယ်လို့လည်းဆိုပါတယ်။ပါတီတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကစူးစီးတင်ပြထားပါတယ်။
ကြားပြတ်ရွေးကောက်ပွဲဝင်မဲ့ပါတီတွေအနေနဲ့ဒီသတင်းပတ်တင်နေတာနဲ့စက်တင်ဘာ3ရက်နေ့ကနေစလို့မဲဆွယ်စည်းရုံးရေးတွေစတင်နိုင်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာခွင့်ပြုလိုက်ပြီးတဲ့နောက်မှာတော့နိုင်ငံရေးပါတီတွေတတိပုဂ္ဂလတွေနဲ့တိုင်းရင်းသားပါတီတွေကသူတို့ဝင်ရောက်ရှင်ပြိုင်ကြမယ်မဲဆန္ဒနယ်မြေတွေမှာမဲဆွယ်စည်းရုံးရေးတွေစတင်နေကြပြီးဖြစ်ပါတယ်။တရားဝင်မဲဆွယ်စည်းရုံးခွင့်စလိုက်တဲ့အချိန်မှာတော့ရှမ်းပြည်နယ်လဲချနယ်မန္တလေးတိုင်းကရှမ်းတိုင်းရင်းသားရေးရမဲဆန္ဒနယ်တွေမှာဝင်ရောက်ရှင်ပြိုင်မှုပြင်ဆင်ထားတဲ့အခြေအနေကိုရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ရဲ့အထွေထွေအတွင်းမှူးဦးဆိုင်ဖိုးအောင်က VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ
်။နှစ်နေရာရှိပါတယ်။ရှမ်းပြည်နယ်ကလက်ချားမြို့နယ်မှာတနေရာပေါ့ဒီလိုလို့တော့အဲ့ဒါတော့ဝင်ပြန်မဲ့ကျွန်တော်ကိုယ်စလေလောင်းကတော့ဦးဆိုင်ရွှေဆိုင်လို့ခေါ်ပါတယ်။ Now, Monday time, the Raji, Shantai, and I, Wanginia, and Piano Chipare, Doctor Saito, Umba, General, Lame, Sapiani, Nopanga, and Simu, Sisian Swiss, or Shibare, Pidurio, the Rinzaka, Majachinaro, Mandake, Yongle, Hook, General Juzame, Sule, Jama, Lorosero, Kakam, Shiva, Halu, Pile, Valentina.
Shantai and Lila Nemirima, we are Shimbaimu, Kosalesi, Twin Hare, Shantai and the Democracy, a Pedro, SNLD, and NLA, Shambi.
ดูเรื่องด้วยเชื่อปารีบก็อันนั้นยายเมสเวสิโอเยริซาตินีวิโลเชื่อใจนั้นจะดิโมครีซีเพื่อจะเอสเอ็นเอลดีเอด้วยแบบช่วยด้วยมูลเลชีเอสเอ็นเอลดีเอเปียกวยาเลชเดอุซายเลกาคูลูเปียวาเรโอเควันเจนมาเราเมสันนั้นนักคู่บ้างเนี่ยแต่ที่เนี่ยยังชาปีดูชุดตัวคู่เลยเนี่ยยังแต่มาลีไต่ก็เชื่อใจนั้นยี่ยาชุดตัวคู่เลยนั่นเนี่ยปะเนาะไอ้นั่นเนี่ยเวกวันเจนมาชุดอะไร เออเราจะโน้เมื่อเช้านี้เลยก็มีเลยพี่เราโดดูโดสนิทเนี่ยปะเนาะแต่เด็กเองเช่นจะโน้รู้ว่าบีมัวร์อะยอมมาจะโน้รู้ชุดตัวคือเราเนี่ยยืดรูปออกมาเลยเกลี้ยงใส่เนี่ยนี่ถ้าจะโน้ปาบีเอสั่งยนต์ทาร์เจดีสักสิบเท่าไหร่เช่นนั้นบุเนี่ยเวซ่าเต็มมาเลยครับดีกว่าเราจะโน้ตอนนั้นวิวที่ชอบพูดเออจะโน้บีอะยี่ก็เป็นวันจันทร์เช่นเดียวกันแล้วตัวคู่ก็เส้นมาเนี่ยเฟรดดี้ลองดูพบว่ายี่ก็คือจะโน้ ช่างกงจูบ้านเนี่ยแต่จะมองดูยูดาดันยี่ตัวกูยูเจเนสโรชีเอสเอ็นเอลดีไม่ปีจ้าบ้านาเส้นมันเนี่ยเฟรดดี้ลองดูกูยูเจเนสโรชีเอสเอ็นเอลดีไม่ปีจ้าบ้านช่วยไม่ใช่เด็กนักคู่เราจะโน้ไม่ใช่แม่เสียงที่ดูดูกูเรื่องราวปัจจุบันเนี่ย
ลิลล่าเมื่อสัปดาห์นี้สุดท้ายเรามารอยาคายบีเนียเตี่ยวมิวเนกาปีตุลาตัวเจเนียเล่ป่าวเวมารีและชีจะคายบีเนียตบีเนียลูกอันดานเนกุสเล่ยืดอันยาวเนียอยู่ทาร์เอเอ็นพียาคายมิวดาปาร์ตี้อันเดเนเล่แต่ชาวสิบยัยเมื่อปาร์ตี้เนตูเมื่อสเวสิโอเยริซาตินีบีพิเดลูและชีจะคายบีเนียเตี่ยวมิวเนปีตุลาตัวกุสเล่ท็อกเคนโซเวกาคุโรชิบยาบาร์เอเจมารูดียาคายที่เนียเตี่ยวอันนั้นเนี่ยมีเสียงนั่นเองมาบ้านอ่ะที่เนี่ยชุดตัว ก็คือเรื่องเนี่ยเรื่องแบบเออเดี๋ยวจะมาดูที่จะเข้าถ้าใครจะเข้าไปเสร็จตรงนี่อะมาจะมาดูการเอเอ็นบีปาร์ตี้อันนี้เนี่ยเราที่ก้าเข็นคิดเองอุ้มมองทางนี้กูจะมาดูว่าเราเออยุ่งชีทาร์บาร์เลยป้าจะมาดูที่เอเอ็นบีปาร์ตี้มาเราโอ้โหอุ้มที่สุดเนี่ยยุ่งชีมึงก็ไม่ใช่แบบกูจะมาดูปาร์ตี้ด้วยมาใจเนี่ยดีๆก็เข้าไปเลยอุ้มมองทางนี้เนี่ยอุ้มขันทางนี้กูยุ่งชีเลยค่ะมาอุ้มมองทางนี้อะมองยังชีได้เลยจะมาดูตรงนี้ ลานี้ยาสาบิโดบอนอ่ะดีมิวมันนี่เนี่ยจะมาดูยี่ปีเดียวมีมาชีเดมิวมันนี่มาตัวเดียวชีจะมาดูพัฒนาที่อยู่กูมีสิ่งสิ่งอย่างนี้สิ่งที่บาร์เอ็ดแต่มันเนี่ยจะรอจะมาดูกูจะเอาเงินที่เดที่กันที่อยู่กูเอามีสิ่งสิ่งอย่างนี้สิ่งที่บาร์เอ็ดใจกูเอาไปสู้ลุชินี่ปาร์ตี้เล็กกูก็สิ่งที่ทาร์บาร์เอ็ดเอ็ดพี่ปาร์ตี้เอ็นเอ็ดพี่ปาร์ตี้เอ็ดจะมาดูเอ็นพี่ปาร์ตี้เอ็ดเราพี่ยังก็รอจะที่เอากลับไปปีดูเ
နေ့နိုဝင်ဘာလ3ရက်နေ့စနေနေ့မှာကြားပြတ်ရွေးကောက်ပွဲကျင်းပမှာဖြစ်ပြီးတော့ပြည်သူ့လွှတ်တော်က4နေရာအမျိုးသားလွှတ်တော်က1နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်က8နေရာစုစုပေါင်း13နေရာအတွက်ကျင်းပမှာဖြစ်တဲ့အကြောင်းထုတ်ပြန်ထားတာပါပြီးခဲ့တဲ့2019ခုနှစ်ဧပြီလ1ရက်နေ့ကြားပြတ်ရွေးကောက်ပွဲတော့ကတော့လစ်လက်မဲဆန္ဒနဲ့19နေရာအတွက်24ပါတီဝင်ပြိုင်ခဲ့ပြီး NND ပါတီက9နေရာအနိုင်ရပြည်ခိုင်ပြိုးပါတီက2နေရာနဲ့ကျန်တဲ့ပြည်နယ်နေရာအများစုကိုတော့တိုင်းရင်းသားပါတီတွေဘက်ကအနိုင်ရရှိသွားတာဖြစ်ပါတယ်ရှင်
နိုဝင်ဘာဆုံးရက်မှာကျင်းပမယ်ဂျားပြက်ရွေးကောက်ပွဲအတွက်ပါဝင်ရှင်ပြိုင်မဲ့ပါတီတွေမဲဆန္ဒနယ်တွေမှာမဲဆွယ်စည်းရုံးရေးတွေစတင်နေတဲ့အကြောင်းကိုမဆုမုံကစူးစီးတင်ပြပေးထားတာပါအခုတစ်ဆက်ထဲမှာပဲမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ NCA ခေါ်အပြည့်အစုံချုပ်ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့၃ဖွဲ့ဟာဒီကနေ့တရုတ်နိုင်ငံမှာတွေ့ဆုံပြီးတိုက်ပွဲတွေလျှော့ချရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲဟာငြိမ်းချမ်းရေးအတွက်လမ်းပွင့်သွားသလိုအပြုသဘောဆောင်တဲ့ဆွေးနွေးပွဲဖြစ်လဲတက်မတော်နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ TNLA ခေါ်တအောင်းပလောင်ဖွဲ့ကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင် PC ဟာ PSLF TNLA ခေါ်တအောင်းပလောင်တပ်ဖွဲ့ MNDA ခေါ်ကိုကန့်တပ်ဖွဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့နဲ့တရုတ်နိုင်ငံကူမင်းမြို့မှာဒီကနေ့မနေ့၈ :00 ခွဲလောက်ကစတင်ပြီး၁ :00 ကျော်ကြာဆွေးနွေးခဲ့တာဖြစ်ပါတယ်။အဓိကဆွေးနွေးဖြစ်ကြတွေကိုဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့ PSLF TNLA ခေါ်တအန်းပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကအခုလိုပြောပါတယ်။
ရင်းချင်းဖြစ်စင်မှာလည်းဒီ dependence ပဲအရင်ချင်းပါလေတယ်။ဒီကတော့ဒီ memory short ချက်ကိုပြစရတယ်ရင်းချင်းဖြစ်စင်မှာဆက်လက်ဆောင်ရွက်မှုဒီရှိချက်ရပ်ပစ်ဖို့စနေမှုကိုရည်ရွယ်နေတဲ့အကြောင်းအရင်ပြောစီလို့ဖြစ်ပါတယ်။နောက်ဆုံးတော့ဒီရလာကတော့နောက်ပြန်ပစ်ဖို့နောက်ပြလာကောနောက်ပြလာကြည့်ပစ်ဖို့အဲ့ဒါကတော့ဘူးတာ
အစိုးရရဲ့ငင်းကြိုင်းကော်မရှင်ကိုဦးသိန်းစော်နဲ့ဦးခင်စော်ဦးတို့ကဥဆောင်တက်ရောက်ခဲ့ပါတဲ့ဒီကနေ့ဆွေးနွေးပွဲကိုတရုတ်အစိုးရရဲ့အာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်ရဲ့ဂျာဝင်ဆောင်ရွက်မှုအရကျင်းပတာဖြစ်ပြီး KIO KIA ကချင်တပ်ဖွဲ့နဲ့ UWSA ဝါတပ်ဖွဲ့ကတာဝန်ရှိသူတွေလည်းဆွေးနွေးပွဲမှာတက်တဲ့ဖြစ်ပါဝင်တက်ရောက်ခဲ့ပါတဲ့ဒီဆွေးနွေးပွဲဟာအပြုသဘောဆောင်တဲ့ဆွေးနွေးပွဲဖြစ်ကြောင်းဘုံမူတအိုက်ကျော်ကပြောပါတဲ့
ဒီဒီတော့ဆောင်းနေနေကြည့်ပါတယ်ဒါဆိုတော့ဒီလည်းနောက်ပြီးဒီဆောင်ပြီးတော့အလန်ကြံပြီးပါတယ်ဒါဒီ FSC နဲ့ပြီးလို့လည်းကျွန်တော်အဆူထားတယ်ကျွန်တော်လည်းစဉ်းစားနေပါတယ
်လက်ရှိအစိုးရရဲ့ငင်းကြိုင်းကော်မရှင်နဲ့ဆွေးနွေးနေတဲ့လက်နက်ကိုင်အဖွဲ့၃ဖွဲ့ဟာ KIO KIA ကချင်တပ်ဖွဲ့ UWSA ဝါတပ်ဖွဲ့ NDAA မိုင်းလာတပ်ဖွဲ့နဲ့ SSPB SSA မြောက်ပိုင်းရှမ်းတပ်ဖွဲ့တွေနဲ့အတူ FPNCC ခေါ်ပြည်တော်စုငင်းကြိုင်းရဲ့ဆွေးနွေးညှိနှိုင်းရေးကော်မရှင်မှာပါဝင်တဲ့အဖွဲ့တွေဖြစ်ပါတယ် FPNCC ကအစိုးရနဲ့ဆွေးနွေးရမှာအဖွဲ့ဝင်9ဖွဲ့အလုံးပါဝင်ဖို့ကိုအစဉ်တစိုက်တောင်းဆိုထားတာဖြစ်ပြီးအစိုးရနဲ့တမရော်ဘက်ကတော့ FPNCC ကိုတရားဝင်လက်ခံထားတာမရှိသေးပါဘူးလက်ရှိဆွေးနွေးပွဲကတော့ပနာမတွေ့ဆုံတာဖြစ်ပြီးတွေ့ဆုံဆွေးနွေးပွဲကိုအဟံတားဖြစ်စေမဲ့အချက်တွေကိုအပြန်အလှန်ထောက်ပြတာတွေရှိပေမဲ့အသေးစိတ်ဆွေးနွေးမဲ့အချက်တွေကိုမညှိနှိုင်းရသေးသလိုသတင်းထုတ်ပြန်တာလည်းမရှိသေးပါဘူးဒီနေ့ငင်းကြိုင်းကော်မရှင် PC နဲ့လက်နက်ကိုင်အဖွဲ့၃ဖွဲ့ဆွေးနွေးမှုအပေါ်မှာတော့နိုင်ငံရေးလေလာသုံးသပ်သူဦးမောင်မောင်ဆိုကအခုလိုသုံးသပ်ပါတယ်
။ကျွန်တော်2016ကတည်းကတခါဆွေးနွေးတွေရပါကောင်းကြီးညီလာကမတိုင်ခင်ကမိုင်းလာမှာဒီ၃ဖွဲ့အနေနဲ့လက်နက်ကိုင်ဒေါ်လာကြီးကိုစွန့်အောင်လဲဆိုစတိတ်မန့်တစ်ခုထုတ်ခိုင်းတယ်။အဲတော့၃ဖွဲ့ကတော့ပြန်ထုတ်ပြီးတာကတော့လက်ရှိပြပခါတွေကိုနိုင်ငံရေးနဲ့ဖြည့်ရှင်းမယ်ဆိုပြီးတော့ပြန်ပြီးတော့ကျင်းပရေးထုတ်တယ်အဲတော့မပြေမလည်ဖြစ်ပြီးဆက်မတွေ့ပြဘူးပေါ့နော်။အဲ့တော့အခုတခါတွေ့တဲ့ခါမှာလဲ PC ဘက်ကတောင်းဆိုမယ်လို့ကျွန်တော်သိထားတာတော့ဒီဟာကိုစိတ်နဲ့ပြန်ထုတ်ပေးဖို့ပဲ။နော်။အဲ့တော့ဒီစကလုံးဟောတာအသုံးလုံးနဲ့ပတ်သက်ပြီးတော့ဘယ်လိုနားလည်မှုယူပြီးကြော်ဖြတ်မလဲဆိုတာတော့အရေးကြီးနေတယ်ထင်တယ်။အဲ့ဒါကိုကြော်ဖြတ်နိုင်မှဒီနောက်ဆက်ဆက်သွားလို့ရမယ်လို့ထင်တယ်
။တတိယအကြိမ်ပင်လုံအစည်းအဝေးအပြီးမှာတော့ KIO KIA ကချင်တပ်ဖွဲ့ဟာအစိုးရငင်းကြိုင်းကော်မရှင်နဲ့တကြိမ်တမရော်ကိုစလဲအဖွဲ့နဲ့နှစ်ကြိမ်တွဲဆုံဆွေးနွေးခဲ့ပေမဲ့သဘောတူညီချက်ရရှိကြောင်းထုတ်ပြန်တာမရှိသေးပါဘူး။ပြီးခဲ့တဲ့ဇူလိုင်လကကျင်းပတဲ့တတိယအကြိမ်ပင်လုံစည်းဝေးမှာတော့ FPNCC အဖွဲ့ဝင်9ဖွဲ့ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တမရော်ခေါင်းဆောင်တွေက4ဖွဲ့နဲ့တကြိမ်3ဖွဲ့နဲ့တကြိမ်တရားစီခွဲပြီးဆွေးနွေးခဲ့တယ်လို့ငင်းကြိုင်းလုပ်ငန်းရှင်မှာပါဝင်ရေးအတွက်ဆက်လက်ဆွေးနွေးဖို့သဘောတူညီခဲ့ကြပါတဲ့ဒီလိုသဘောတူခဲ့ပြီးနောက်ပိုင်းမှာ TNLA ခေါ်တန်းပလောင်တပ်ဖွဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်ကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီး KIO ကချင်တပ်ဖွဲ့နဲ့လည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတဲ့
ကိုမိုးစော်သတင်းပေးပို့ထားပါအခုဆက်ပြီးမြန်မာနိုင်ငံကအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းရှင်တွေကိုချင်းွေထုတ်ပေးမယ့်အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံကအသေးစားနဲ့လက်စားစီးပွားရေးလုပ်ငန်းရှင်တွေကိုဂျပန်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA ကနေကျပ်ငွေဘီလီယံ180ကျော်ကိုအခုစက်တင်ဘာလထဲမှာထုတ်ချေးသွားမှာဖြစ်ပါတယ်။ဒီချေးငွေဟာဒုတိယတုံ့အနေနဲ့ပေးတာဖြစ်ပြီးဂျပန်အစိုးရနဲ့မြန်မာအစိုးရကြားချိတ်ဆက်ဆောင်ရွက်တဲ့လုပ်ငန်းတွေကတစ်ခုဖြစ်ပါတယ်။တင်းကုန်အစားထိုးကုန်စီထုတ်လုပ်တဲ့လုပ်ငန်းရှင်တွေနဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုအနည်းဆုံးဖြစ်အောင်ဆောင်ရွက်တဲ့လုပ်ငန်းရှင်တွေကိုဦးစားပေးအဆင့်အနေနဲ့ချင်းတွင်ထုတ်ပေးမှာဖြစ်တယ်လို့စက်မှုဝန်ကြီးဌာနရဲ့တာဝန်ရှိသူတူကပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတော်ကိုဇော်ထက်ကတင်ပြပေးထားပါတယ်
။ဂျပန် PP ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA ကမြန်မာနဲ့အစိုးရကြံသဘောတူညီချက်ယူပြီးပြည်တွင်းမှာရှိတဲ့အသေးစားလက်စားစီးပွားရေးလုပ်ငန်းရှင်တွေကိုဂျပန်ရန်ငွေ15ဘီလီယံမြန်မာကျပ်ငွေနဲ့ဆိုရင်189ဘီလီယံကိုထုတ်ချေးသွားမယ်လို့စက်မှုဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်အေးဝင်းကပြောပါတယ်။
ဂျပန်ကျောင်းလဲကမိနစ်က6ခုခုတည်နှစ်တော့9ခုဖြစ်သွားတယ်။ရှိတဲ့ငွေက3ဆချီမဲဒါပေမဲ့ထုတ်လိုက်တော့ဖြစ်မှာပေါ့နော်။ဟိုရှိတဲ့ဥစ္စာလေးတွေလည်းလည်းမှန်မှန်ကန်ကန်ရှိအောင်လို့သူကဥက္ကလည်းဟိုငွေဆုံးရှုံးမှုအနည်းဆုံးဖြစ်အောင်ပေါ့နော်။ G20 ဖြစ်တဲ့အတွက်ဘယ်လိုပဲဖြစ်သူတို့ပေးတဲ့ငွေကတော့ကျွန်တော်တို့ကဘာမရတော့ပြန်ဆက်မှာပဲဒါပေမဲ့သူကလည်းအသေးဆုံးဖြစ်အောင်လို့ထိမ့်သိမ့်ပြီးတော့သူကလည်းဟိုဂိုက်လုပ်ပြီးတော့ခြိသွားတာပေါ့သူရဲ့လက်ပတ်တဲ့ working capital ရဲ့နောက်တစ်ခုကဒီဟို initial
investment capital ဒါတွေကိုကြည့်ပြီးတော့မှသူကကြီးတာပေါ့နောက်တော့သူရဲ့ business plan နဲ့ marketing အလားအလာတို့ခု market ကိုဘယ်လောက်ဈေးကွက်ရထားလဲလို့အဲ့ဒါတစ်ချက်တည်းလည်းကြည့်ရအောင
်မနှစ်ကတော့ Jaguar ကရန်ငွေ5ဘီလီယံမြန်မာကျပ်ငွေ69ဘီလီယံကိုချေခဲ့ပြီးဒီနှစ်ကဒုတိယအပုပ်အနေနဲ့ရန်ငွေ15ဘီလီယံထပ်ချေဖို့သဘောတူလိုက်တာပါမြန်မာစီးပွားရေးဘဏ်အပါအဝင်ပုဂ္ဂလိကဘဏ်6ခုကချင်းငွေကိုထုတ်ပေးမှာဖြစ်ပါတယ်။ချင်းငွေလိုချင်တဲ့လုပ်ငန်းရှင်တွေအနေနဲ့သွင်းကုန်စားထိုးပို့ကုန်တိုးမြှင့်ကုန်စည်ကိုထုတ်လုပ်တဲ့လုပ်ငန်းတွေကိုဦးစားပေးမှာဖြစ်ပြီးသက်ဆိုင်တဲ့ဘဏ်9ခုမှာချင်းငွေတွက်လျှောက်ထားရမှာပါ။အတိုးတုံးကတော့တစ်နှစ်ကို 8.5 ရာခိုင်နှုန်းဖြစ်ပါတယ်။လုပ်ငန်းအလိုက်အများဆုံးကျပ်ငွေတန်း900ထိချေယူနိုင်ပါတယ်။လက်ရှိမှာအချင်းငွေတိုးနှုန်းကအရင်ကတည်းကနည်းရဆိုပေမဲ့ပြည်တွင်းမှာအသေးစားလုပ်ငန်းထက်ပိုပြီးသိငွေရဲ့စီးပွားရေးလုပ်ငန်းတွေလည်းရှိနေတဲ့အတွက်ချင်းငွေတိုးကိုနည်းနိုင်သမျှနည်းနိုင်ဖို့မျှော်လင့်ကြောင်းမြန်မာနိုင်ငံကုန်သင်းနှင့်စက်မှုလုပ်ငန်းရှင်များအသင်းချုပ်ရဲ့ဒုတိယဥက္ကဋ္ဌဒေါက်တာမောင်မောင်လေးကအခုလိုပြောပါတယ
်။ So small and medium enterprise ဆိုပေတဲ့လို့မြန်မာနိုင်ငံမှာရှိတာဟာ micro enterprise တွေအချို့ဆို nano enterprise အသိအရန်သေးတဲ့ဟာလေးတွေပါ။သူတို့အနေနဲ့ကဟိုအစအစအရာရာအတိုးနှုန်းကိုတိတ်ပြီးတက်တက်တာတာလေးဖြစ်မှာသူတို့အနေနဲ့တီထောက်နိုင်မယ်သူတို့နှုတ်ဖို့ဆိုရင်ဟိုဒေဝါဒီခံရတဲ့ဘဝရောက်နိုင်ပါတယ်ဟိုဒါ risk ကသူတို့အတွက်လည်းတော်တော်များပါတယ်သူတို့နှစ်ဦးနှစ်ဝတော့ပြေးချာရလေးချင်းချင်းထွက်စာပြီးတော့ဒီဥစ္စာကိုစုံစားကြမှာပဲဖြစ်ပါတယ်ဟိုဒါကတော့ဒီဒါစလုံးရင်စပေါ့လေစတဲ့ဟာအကောင့်စခြင်းဖြစ်တဲ့အတွက်အင်္ဂလိပ်အနေနဲ့တော့ကြိုးဆိုပါတယ
်စီမံကိန်းရဲ့ဗဏ္ဍာရေးဝန်ကြီးဌာနကထုတ်ပြန်တဲ့နိုင်ငံတော်ရဲ့စီးပွားရေးမူဝါဒစနစ်ချက်မှာစီးပွားရေးတိုးတက်မှုကိုအထောက်အကူပြုရဲ့အသေးစားနဲ့လက်စားစီးပွားရေးလုပ်ငန်းတွေကိုပံ့ပိုးကူညီရဆိုတဲ့အချက်တစ်ခုကိုလည်းထည့်သွင်းထားပါတယ်အာဆီယံစီးပွားရေးအတိုင်းအဝန်းကိုစတင်မယ်ဆိုရင်ပြည်တွင်းကအသေးစားစီးပွားရေးလုပ်ငန်းတွေကိုအကာအကွယ်ပေးနိုင်ဖို့နည်းလမ်းတွေကိုလည်းအစိုးရအနေနဲ့ကြိုတင်စဉ်းစားထားသင့်တယ်ဆိုပြီးစီးပွားရေးလုပ်ငန်းရှင်တွေဘက်ကမကြခဏပြောဆိုနေကြပါတယ်ခင်ဗျာ
ကိုယ်စော်ထက်သတင်းပေးပို့ထားပါအခုဆက်ပြီး Timely နယ်စပ်မှာစိတ်ကြွားစည်းတွေဖမ်းမိတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသကနေလာတဲ့ကာလတံပိုးဘတ်ငွေတန်း20ကျော်တံပိုးရှိတဲ့စိတ်ကြွားစည်း2သိန်းကျော်ကို Timely နယ်စပ်ထိုင်းတောင်ပိုင်းဟရိုင်ပြည်နယ်ထဲမှာဖမ်းမိခဲ့ပါတယ်ဒီအကြောင်းမအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ဒေသကနေတည်လာပြီးထိုင်းတောင်ပိုင်းမလေးနယ်စပ်ထိအထူးဖြန့်နေတဲ့မူရစေဝါးတွေနဲ့မူရတရားခံတွေကိုခြုံဖော်နဲ့ဟိုက်ရိုင်ပြည်နယ်တွေမှာဇက်တိုက်ဖမ်းဆီးနိုင်ခဲ့ကြောင်းဟိုက်ရိုင်ပြည်နယ်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။စက်တင်ဘာလ4ရက်နေ့ကပဲမူရစေဝါးအလုံးရေ2သိန်းကျော်ကိုထိုင်းမလေးနယ်စပ်ဟိုက်ရိုင်မြို့မှာဖမ်းမိခဲ့တာပါ။ဟိုက်ရိုင်မြို့နယ်စခန်းဘုံ 9PT ချိုင်းကတော့ဒီစိတ်ကြွစည်းတွေဟာထိုင်းမြန်မာနယ်စပ်ဖြစ်တဲ့ထိုင်းမြောက်ပိုင်းချင်းရိုင်ဒေသကနေလာတာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်။ချုံပွန်ပင်နယ်အတွင်းမှာမူရစ်တရားခံတွေကိုမိရာကနေဂွင်းဆက်ဖြစ်တဲ့မူရစ်သေးွားတွေကိုအတိအကဖျက်နေကြတဲ့ဖတ်ထဏီပင်နယ်သား2ဦးကိုစိတ်ကြွစေးပြား2,300,000နဲ့အတူဖမ်းဆီးမိခဲ့တာဖြစ်ကြောင်းပြောဆိုသွားပါတယ်။ဖမ်းဆီးမိခဲ့တဲ့သူ2ဦးဟာထိုင်းမြောက်ပိုင်းကနေလာတဲ့မူရစ်သေးွားတွေကိုတောင်ပိုင်းဟိုက်ရိုင်မြို့လေစိတ်အနီးကတဲခုတ်ကန်တစ်ခုမှာလက်ခံထားကြတဲ့သူတွေပါ။သူတို့ထံကနေအတိအကမူရစ်သေးွားလွှဲပြောင်းယူမဲ့မူရစ်တရားခံ2ဦးကတော့လွတ်မြောက်နေစေဖြစ်တယ်လို့ဆိုပါတယ်။ကာလတံပိုးဗန်းငွေတန်းပေါင်း20ကျော်တန်တဲ့စိတ်ကြွစီးတွေဟာထိုင်းနယ်ဇက်ကနေမလေးနယ်ဇက်ထိရောက်သွားခဲ့ရင်ကာလတံပိုးပို့ပြီးတော့ဈေးကောင်းပေးဝယ်ကြတယ်လို့လည်းဖန်ဆီးခံရသူတွေကထွက်ဆိုကြပါတယ်။ထိုင်းမြန်မာနယ်ဇက်ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ပြည်နယ်ကနေလာတဲ့စိတ်ကြွစီးပေါင်းအလုံးကြီးတန်း150ကျော်ကို2018ခုနှစ်တည်းမှာပဲထိုင်းရနာပိုင်းတွေကဖမ်းဆီးနိုင်ခဲ့ပြီးမြောက်ပိုင်းကနေလွတ်လာတဲ့မူရစ်သေးတွေကိုတော့ထိုင်းတောင်ပိုင်းဟိုက်ရိုင်ပြည်နယ်ထဲမှာဖမ်းဆီးနေတာပါမကြသေးခင်တုန်းကတော့ရွှေတရီကန်ဒေသကနေမဲခေါင်မြစ်ကိုဖျက်ပြီးထိုင်းလာအိုနယ်ဇက်ကနေဝင်လာတဲ့မူရစ်သေးွားတွေကိုလည်းဖမ်းမိခဲ့ကြောင်းထိုင်းရနာပိုင်းတွေကထုတ်ဖော်ပြောဆိုခဲ့ပါတယ်ရှင
်မှတ်အေးမှာသတင်းပေးပို့ထားပါဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုစောင့်မျှော်နှားဆင်ကြပါရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ီည9:00အစီအစဉ်ပြပြချင်းည10:00မှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်ခုမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOE မြန်မာပိုင်းရဲ့2018ခုနှစ်စက်တင်ဘာလ5ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 15653ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 9335တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြမလူလူနဲ့ကျမ်းမာရေးအစီအစဉ်မှာအမျိုးသမီးတွေအသက်ကြီးလာရင်အယိုးပွားယောဂမဖြစ်အောင်ဘာတွေသတိထားရှောင်ကြဉ်ရမလဲဆိုတဲ့အကြောင်းနဲ့မြမအရေးသုံးသပ်ချက်မှာတော့
မကြီးတူအချင်းတော့ဒီစစ်တမ်းလေးလာတဲ့လူရဲ့ကြီးရဲ့ချက်ပေါ်မှာမူတည်တာပေါ့နော်အဲ့တော့ကိုကြီးရဲ့ချက်ကကိုဒီ
လူလူသဘောထားစစ်တမ်းကိုလိုက်ပြီးမီဒီယာမူပြောင်းတင်လာဆိုတဲ့ပုံမှာမြမရေးလေးလာသုံးသက်သူလည်းဖြစ်ကိုရိုင်းမီဒီယာသမားတူလည်းဖြစ်ခဲ့ဘူးတဲ့တင့်ဘဝတင်မောင်တန်းကဆွေးနွေးတင်ပြသွားတာပါနောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်ဒါပြင်အားကစားသတင်းစီစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်အမျိုးသမီးတွေအသက်ကြီးလာရင်အယိုးပွားယောဂမဖြစ်အောင်အထူးသဖြင့်အသက်40နားကပ်လာရင်ဘယ်လိုအမူအကျင့်တွေကိုသတိထားရှောင်ကြဉ်ရမလဲဆိုတာသိရှိထားဖို့လိုအပ်ပါတယ်လူလူနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားပါတယ်
အမျိုးသမီးတွေမှာဖြစ်များတဲ့အယိုးယောဂတစ်ခုကတော့ယိုးပွားယောဂပဲဖြစ်ပါတယ်။အသက်40ကျော်လာတဲ့အမျိုးသမီးတွေဟာယိုးပွားယောဂဖြစ်ဖို့အခွင့်အရေးတွေများနေပါပြီ။အသက်60ကျော်လာတဲ့အမျိုးသားတွေဟာလည်းယိုးပွားယောဂဖြစ်ဖို့အခွင့်အရေးရှိနေတယ်ဆိုပေမဲ့အမျိုးသားနဲ့အမျိုးသမီးတွေကိုနှိုင်းယှဉ်ကြည့်မယ်ဆိုရင်အမျိုးသမီးတွေဟာအမျိုးသားတွေထက်ယိုးပွားယောဂကိုပိုပြီးခံစားကြရတယ်လို့အထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာဆန်းအင်ထက်ကပြောပါတယ်
။ယိုးပွားယောဂကတော့လေကမ္ဘာမှာအဖြစ်များဆုံးအယိုးယောဂရတစ်ခုပေါ့နော်။အဲသူက main ကလေးတွေမှာအမျိုးသမီးတွေမှာပေါ့ဆိုလို့ရှိရင်အသက်40ကျော်ကနေ90အထိဖြစ်နိုင်တယ်။မျိုးသားတွေမှာဆိုလို့ရှိရင်တော့အသက်60ကနေ90လောက်မှာဖြစ်နိုင်တယ်ပေါ့နော်။အဲ့အတွင်းမှာဖြစ်ကြတာများပါတယ်
။အမျိုးသမီးတွေရဲ့တဘာဝအတိုင်းအသက်40ကျော်လာလို့တွေးဆပြီးတဲ့အခါမှာဟော်မုန်းတက်ပြောင်းလဲမှုတွေနဲ့အတူအယိုးပွားယောဂဖြစ်ဖို့အခွင့်အရေးများလာပါတယ်။ဆလိတ်တောက်တာနဲ့အရက်တောက်သုံးတာတွေကလည်းအယိုးပွားယောဂဖြစ်စေတဲ့တွန်းအားတွေဖြစ်ပါတယ်။ဘလို့အကြောင်းချက်တွေစုပေါင်းပြီးအမျိုးသမီးတွေမှာအယိုးပွားယောဂပိုဖြစ်ရတာပါလေလို့မြင်ကြည့်တဲ့အခါဒေါက်တာဆန်းရီထက်ကအခုလိုပြောပါတယ်
တွန်းပေးစီတဲ့အချက်တည်းကတော့အများကြီးပေါ့နော်အဲ့ဒီကတော့တချို့ကြတော့မျိုးရိုးလိုက်တယ်ပိုတန်နက်တစ်ဖက်တာပေါ့နော်နောက်တကအမျိုးသားတွေမှာမျိုးဆိုလို့ရှိရင်အမျိုးသားအမျိုးသမီးပါပဲ smoking ပေါ့နော်ဆေးလေးတောက်တယ်အရက်တောက်တယ်နောက်အမျိုးသမီးကြတော့ post menopause ပေါ့ဆက်ပေါ့သွေးဆုံးပြီးရင် estrogen တက်နေဝင်ဖြစ်တယ်နောက်အသက်ကြီးလာတဲ့အခါကျရင်ဖြစ်တယ်ပေါ့နော်တချို့ကြတော့လည်းအနေထိုင်အစားအသောက်ပြုမှုပေါ့အနေစင်ကန်ပုံမှန်မလုပ်ဘူးနောက်ငယ်လေးတွေကနှုတ်နဲ့နှုတ်ထွက်ပစ္စည်းပေါ့နော်ကယ်ဆီယံပါတဲ့အစားအသောက်တွေအစားတာနည်းတဲ့သူတွေနောက်အာဟာရချို့တဲ့တူတွေနောက်တစ်ခါကျတော့တချို့ကျတော့ဆေးကြောင်ပေါ့နော်ဒီ steroid တွေကြာရှည်နေချိန်လာများကြာရှည်တောက်တဲ့သူတွေနောက်ကိုရှင်ယောဂါရှိတဲ့သူတွေပေါ့နော်ကိုရှင် disease နောက် rheumatoid arthritis ရိုးယောဂါတွေပေါ့နော်အဲ့လိုမျိုးလူတွေမှာဖြစ်တာများရတယ်ပေါ့နော
်အယိုးပွားယောဂါကြောင့်ခန္ဓာကိုယ်မှာရှိတဲ့အယိုးတွေရဲ့ကြက်ခိုင်မှုယောနေသွားပြီးခန္ဓာကိုယ်ဖိအားတန်ခံနေရတဲ့အယိုးအစ်စ်တွေမှာအယိုးကျိုးတဲ့နောက်ဆက်တွဲဆိုးကျိုးတွေကိုခံစားကြရပါတယ်အယိုးကျိုးတာဟာအယိုးပွားယောဂါရဲ့နောက်ဆက်တွဲဆိုးကျိုးတစ်ခုဖြစ်ပေမဲ့ဝိညာဉ်ရှင်အများစုမှာတော့အယိုးကျိုးပြီးမှသာအယိုးပွားယောဂါရှိနေတာကိုဖော်ထုတ်တွေ့ရှိကြတယ်လို့ဒေါက်တာဆန်းရီထက်ကပြောပါတယ်
ယောဂယောဂဖြစ်လို့ရှိရင်တော့အများသောအဖြစ်ကတော့ asymptomatic ပေါ့အယိုးကျိုးမှပဲအယိုးပွားယောဂကြောင့်အယိုးကျိုးပါတာဆိုတာသိကြရတယ်ပေါ့နော်အဲတခါတည်းရန်တော့အဲ့လို back pain ပေါ့နော်ဒီခါနာပြီးလာကြရတယ်နောက်ပြီးတဲ့ခါကျလို့ရှိရင်တချို့ကျတော့လည်းဟိုတချို့ချင်းနဲ့ခါကုန်းလာတာရှိတယ်အရက်တွေနည်းနည်းလေးပုံနေတယ်လို့ဖြစ်လာတာရှိတယ်နောက်နာတာကလည်းမပြောက်တော့ဘူးပေါ့နော်တနည်းအားမနာနေနာနေအဲ့လိုမျိုးဖြစ်တယ်အဲ့လိုမျိုးလာကြရတယ်ပေါ့နော်တခါကျလို့ရှိရင်ခါစစ်ရိုးနာတာတွေပါတယ် radiation pain နေနဲ့ဒီရင်ဘက်အောင့်တလိုမျိုးတွေဘိုင်းအောင့်တလိုမျိုးတွေဖြစ်ပြီးတော့လည်းတခါတည်းရန်မှားတက်တာပေါ့နော်ဒီအယိုးပွားတာရောင်နာတာလားဘိုက်ကြောင်နာတာလားဆိုပြီးမှားတက်အယိုးမျိုးစုံနဲ့လည်းလာကြပါတယ
်အယိုးပွားယောဂါဟာအယိုးမကျိုးခင်ကလေးကကြိုတင်ဆက်သက်စစ်ဆေးသိရှိနိုင်တဲ့ယောဂါတစ်ခုဖြစ်နေပါပြီအမျိုးသမီးတွေအနေနဲ့အသက်40ဝန်းကျင်ကိုရောက်ရှိလာတဲ့အခါအယိုးပွားယောဂါရှိမရှိကိုကြိုတင်ဆက်သက်စစ်ဆေးထားသင့်တယ်လို့အထွေထွေယောဂါကုဆရာဝန်တဦးဖြစ်သူဒေါက်တာသစင်တဝင်းကပြောပါတယ်
အမျိုးသမီးနဲ့ဆိုရင်တော့ဒီဆေးလေးအရက်တောက်တာကိုရှောင်ရှားရမယ်။အဲနောက်ဟိုပုံမှန်လေးတင်ဆက်နေလို့လုပ်ပေးရမယ်။နောက်ကယ်ဆီယံနဲ့ဗီတာမင်ဒီကျွဲဝါးတဲ့အစားအစာတွေကိုစာ သရမယ်ပေါ့နော်အထူးသဖြင့်အသက်ကြီးလူတွေမှာဆိုလို့ရှိရင်တော့လူအဲ့ဒီဖြစ်စစာတွေကစားပြီးတင်ပါတယ်အသက်ကြီးလာရင်များတော့အနည်းနဲ့အများအယူပွားရောဂါကိုခံစားရတယ်ခံစားရရှိပါတယ်အဲ့တော့အထူးချိုးလင်းမကြောက်အထူးတတိထားဖို့လိုအပ်တယ်နောက်အယူရောဂါအယူပွားရောဂါဖြစ်နိုင်ခြင်းပုံများအုပ်စုတွေမှာပါနေတဲ့လူတွေဆိုလို့ရှိရင်တော့အယူရဲ့ဒီလိုတတိထားစစ်ဆေးခြင်းကိုခေါ်တဲ့ data scan လေးကိုပုံမှန်စစ်ဆေးလို့ဆောင်တင်ပါတယ်
အသက်40ကျော်လာတဲ့အချိန်ကနေစပြီးအမျိုးသမီးတွေဟာအယူပွားယောဂဖြစ်ဖို့အခွင့်အရေးတွေတဖြည်းဖြည်းများလာတာပါအမျိုးသမီးတွေအနေနဲ့ယောဂကိုဖော်ထုတ်သိရှိတဲ့အချိန်ထိဆောင်းဆိုင်မနေပဲအယူပွားယောဂဖြစ်စေမဲ့အကြောင်းအရာတွေကိုစောစောစီစီရှောင်ကျင်ပြီးအယူသိသိမှုကိုအားပေးစေမဲ့အနေထိုင်စားသောက်တွေကိုလိုက်နာကျင့်သုံးသင့်တယ်လို့ဒေါက်တာဆန်ယီထက်ကအကြံပေးပါတယ်
အဓိကကညီမ lifestyle ပေါ့နော် lifestyle ချင်းရမယ်အဓိကနောက်အဲကယ်ဆီယမ်ပါတဲ့အစားအစာတွေစားတော့ရမယ်နှုတ်နဲ့နှုတ်ထွက်ပစ္စည်းတွေစားတော့ရမယ်ပြီးတဲ့အခါကျတော့ရှင်လေးချင်းငယ်ကိုတနေ့နာရီဘွားလောက်ပုံမှန်လုပ်ရမယ်နောက်ဆေးလေးမတောင်းနဲ့အရင်မတောင်းနဲ့ပေါ့နော်အဲ့လိုမျိုးနည်းရည်နဲ့ပြုမှုနေထိုင်လို့ရတယ
်အသက်40နားနီးလာတဲ့အမျိုးသမီးတွေအနေနဲ့အယူပယောဂဖြစ်စေမဲ့အမှုချင်းတွေကိုရှောင်ကျင်ပြီးအယူကြန့်ခိုင်တန်ဆွမ်းအောင် Q site ကဝယ်ထားတဲ့အကြောင်းတနေ့ပြုပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော်ပါ
အမျိုးသမီးတွေအသက်ကြီးလာရင်အယိုးပွားယောဂမဖြစ်အောင်ဘာလို့ရှောင်ကျင်ရမလဲဆိုတာကိုဒေါက်တာတန့်စောကတင်ပြပေးခဲ့တာပါဗုဒ္ဓဟူးနေ့ညတိုင်းထုတ်လွှင့်ပေးနေတဲ့လူလူနဲ့ကျန်းမာရေးကဏ္ဍအပြီးမှာတော့မြမရေးသုံးသက်ချက်ကိုနှားဆင်ရပါမယ်အမိခိုကင်းကင်းနဲ့မရက်တည်နိုင်သေးတဲ့မြန်မာနိုင်ငံမီဒီယာလောကဟာလူလူသဘောထားကိုငဲ့ပြီးဒါမှမဟုတ်ပြိဿအချိန်လိုက်ပြီးမူပြောင်းတင်ပါသလားမြမရေးလ ీల သုံးသက်သူလည်းဖြစ်ကိုတိုင်းမီဒီယာသမားတူလည်းဖြစ်ခဲ့ဘူးတဲ့တင့်ဘွားတင်မောင်တန်းနဲ့ဥကျော်စံတာကဆွေးနွေးသုံးသက်တင်ပြထားပါရဲ
့။ကျောက်တင်မောင်တန်းခင်ဗျာအခုမြန်မာနိုင်ငံမှာလူလူသဘောထားစစ်တမ်းကောက်ယူမှုတချို့တွေ့ရပါတယ်။အဲ့ဒီစစ်တမ်းကောက်ယူမှုတွေကိုဘယ်လောက်ထိကျွန်တော်ယုံကြည်အားထားလို့ရသလဲ။ဘယ်လောက်ထိမှန်မှန်ကန်ကန်လူလူရဲ့သဘောထားကိုထင်ရှားနိုင်မလဲဆိုတဲ့စစ်တမ်းကောက်ယူမှုကဆိုတာပထမဆုံးပြောခင
်ကျွန်တော်ကကြွန့်ချင်သူတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့အမြင်သဘောထားလေးလာကျက်ပါတယ်လေးတစ်ခုကိုတော့ကျွန်တော်တည်ယူတယ်ပေါ့လေနီးနာပိုင်းကပြောမယ်ဆိုလို့ရှိရင်တော့များသောအားဖြင့်သဘောထားမြင်ကောက်ခံတဲ့စစ်တမ်းတွေကဒီကွာထားလို့မရတော့ဘူးလို့ကျွန်တော်တော့ထင်တယ
်ဘာဖြစ်လို့
ဘာဖြစ်လို့လဲဆိုတော့ပထမဦးဆုံးကတော့မိခွန်းတိဆောက်ပုံအစားကြီးစဉ်းစားရပါတယ်မီဒီယာတွေမှာမိသားတွေကိုကြည့်တဲ့အခါကျတော့သိပြီးတော့ဟိုမိကွာထားတော့မိကွန်မဟုတ်တာကြည့်ရတယ်ပေါ့လေပထမဆုံးဥမာအဖြစ်ဆိုတော့အဲတောင်ဆန်းစုကြည်ဆောင်ရနေတော့ငင်းငင်းကြီးဖြစ်စဉ်အောင်မြင်မှုထင်မှာသလားဆိုတဲ့ဟာမျိုးပေါ့နော်စစ်တမ်းတွေဘာတွေကောက်တဲ့အခါကျလို့ရှိရင်အချောင်းရရဲ့သဘောတဘာဝကိုလည်းကျွန်တော်ပြန်ကြည့်ဖို့လိုအပ်တယ်ပေါ့နော်မိကွန်ဘာလို့လဲဆိုငင်းငင်းကြီးဖြစ်စဉ်ဆိုတဲ့သဘောကကြည့်ရှိတဲ့ဘောဆောင်တတ်တယ်ဒီငင်းငယ်ဖြစ်စဉ်တိုင်းမှာအတက်ကြရှိတယ်အကြရှိနေလို့လည်းမအောင်မြင်ဘူးလို့မပြောနိုင်ဘူးအတက်ရှိနေလို့လည်းအောင်မြင်တယ်လို့ခြင်အောင်လို့မဖြစ်ဘူးဒါကြောင့်မို့အဲ့ဒီမိကုံးကမကြီးရွယ်ပဲနဲ့တခြားသောတဲ့အောင်မှုတစ်ခုကိုရောက်သွားနိုင်တယ်ဥပမာဆိုတော့ဒေါအောင်ဆန်းစုကြည်မအောင်မြင်နိုင်ဘူးလို့ထင်လို့ရှိရင်ဒေါအောင်ဆန်းစုကြည်ဆောင်ရနေအမြန်လို့ဆိုတဲ့သဘောဖြစ်သွားနိုင်တယ်ပေါ့နော်အဲ့ဒါမျိုးမြင်မယ်အစားပေါ့နော်သူလုတ်ကြိုက်ဆောင်ရနေပုံကိုသဘောကျပါသလားမကျပါသလားဆိုအမျိုးပေးလို့ရတယ်ပေါ့နော
်ဟုတ်ကဲ
့မိတဲ့ခါမှလည်းကျွန်တော်တို့အစွဲလေးတွေကျင်းဖို့လည်းလိုအပ်တာပေါ့နော်နောက်မိကုန်းမိတာရောထွေးပြီးမိတဲ့ဟာမျိုးတွေတော့တွေ့ရတယ်ဥပမာအားဖြင့်အဲမကျောင်းရင်ကပြတ်တမကရဲ့ရခိုင်နဲ့ပတ်သက်တဲ့လူခွင့်ရေးဆိုင်ရာအစီအခံသာထွက်လာတယ်ဆိုလို့ရှိရင်တက်မတော်နဲ့ဒေါန်ဆန်းစုကြည်ရဲ့အခန်းကဏ္ဍနဲ့ကိုရောထွေးပြီးနေလိုက်တဲ့အခါကျတော့အဖြေရဖြစ်တဲ့ဟာမျိုးတစ်ခုကိုဖြစ်ရင်တစ်ခုကိုထိခိုက်တဲ့ဟာမျိုးဖြစ်ရတယ်ဒါကြောင့်မို့မင်းကတိဆောက်ပုံရအားနဲ့ချက်ရှိတယ
်မေးမဲ့လူတွေကိုရွေးတဲ့နေရာမှာရောဒီကိုမေးမဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့နှမ်းဆက်ကျွန့်ညင်မှုထိတွေ့မှုရှိတဲ့ပြည်သက်ကိုရွေးသင့်သလားသူတို့မဟုတ်တမန်ပြည်သက်ကိုရောပြီးမေးသင့်သလား
မကြီးဘွားကတော့ဒီစစ်တမ်းလေးလာတဲ့လူရဲ့ကြီးရွယ်ချက်ပေါ်မှာမူတည်ရပါတော့နော်အဲ့တော့ကိုကြီးရွယ်ချက်ကအဲကိုဒီအစိုက်ဝင်းရဲ့သဘောထားအမြင်ကိုလေ့လာခြင်းနဲ့ဆိုရင်တော့အဲ့ဒီအစိုက်ဝင်းရဲ့အချိုးကိုပူဇော်ကြည့်နိုင်အောင်ကြိုးစားရတာပေါ့
ဟုတ်ကဲ့ကျွန်တော်လေ့ထားခြင်းနဲ့ကိစ္စပြောမီဒီယာတွေအပေါ်မှာထားတဲ့သဘောထားနဲ့ပတ်သက်တဲ့စစ်တမ်းဖြစ်ပါတယ်အဲ့ဒါမျိုးကြတော့ရွေးချယ်တဲ့ပြည်သက်ကတော့အကုန်လုံးပြန်ကြမေးသိမ်းသလားပြိတ္တတိုင်းကိုမေးသိမ်းသလားကျွန်းညင်သူကိုမေးသိမ်းသလားဘယ်လိုသွားလဲ
ဟောသူတို့ရေပူအချင်းတော့မေးတဲ့အခါမှာကိုတိကျင်နဲ့ကိုတင်ပြခြင်းနဲ့ design ပုံမှာမူတည်တာပေါ့နော်အဲ့ design ပုံမှာမူတည်ပြီးတော့ရေပူအချင်းမီဒီယာတွေကိုဘယ်လောက်ထိ ဥမာချက်လဲနားထောင်တဲ့ပြိဿကဘယ်လောက်ကြီးနားထောင်တယ်လဲဆိုတာမျိုးကိုကြရင်တော့ခုနအချိုးတွေနဲ့ပြန်ပြီးတော့ပြိဿကိုနားထောင်တဲ့စီရင်ကိုအစအရာကောက်ထားပြီးတော့မှကျွန်တော်တို့သွားပြီးနေကြတာလေးရှိဥမာဆိုတော့ဆရာရဲ့ဆရာတို့ VOE ရဲ့အဲကဏ္ဍကိုကြိုက်တယ်လေဆိုတဲ့ဟာကိုသိကျင်တဲ့အတွက်ကြောင့်မေးတဲ့ဟာမျိုးဆိုလို့ရှိရင်လည်းအဲ့ဒါမျိုးဆိုလို့ရှိရင်အဲ့ဒီကဏ္ဍတွေကိုနော်ဒီ focus group လို့ခေါ်တဲ့အစုတစုကိုနားထောင်ခိုင်းမယ်အဲ့ဒီက3နင်း5စု10စုအခုအစုတွေထားမယ်ထားပြီးတော့အဲ့ဒီအစုတွေရဲ့သဘောထားအမြင်တွေယူပြီးတော့မေးတဲ့ဟာမျိုးတွေလည်းလောက်ရပါတယ်အဲ့ဒါတွေကအချို့ကြတော့ကျွန်တော်တို့တကယ်မီဒီယာကိုကြွန့်ရှင်တဲ့လူတွေကိုပြန်ပြီးတော့အကဲဖြတ်တဲ့မျိုးစုံတွေလည်းရှိမယ်ပေါ့နော်သာမန်ပြိဿကြီးကိုလည်းမေးတဲ့ဟာတွေရှိမယ်ပေါ့နော်ဆိုတော့အဲ့ဒါဒီအကုန်လုံးကမိနာပိုင်းရာကိုမေးလိုက်တဲ့လူကဒီတိုင်းကိုကျွန်တော်တို့ကလိုက်ပြီးမေးနိုင်အဲ့တော့အဲ့ဒီကလူတွေကိုပဲတက်ဝက်တော့မဟုတ်ပါဘူးပေါ့နော်ကျွန်တော်နမူနာယူပြီးမေးရအောင်နမူနာအချို့တစ်ခုယူပြီးမေးရတဲ့အခါကျတော့ကြက်ကျင်မျိုးမေးမလားတာမန်မျိုးမေးမလားဆိုတာကိုယ့်ရဲ့ဥပဒေကဏ္ဍလောက်ချင်တဲ့ကိုသိချင်တဲ့ရွယ်ချက်ပေါ်မှာမူတည်ပါတယ်ပေါ့နော
်အဲ့တော့ပရိသတ်ရဲ့လူလူရဲ့သဘောထားကိုမီဒီယာကအမှန်တကယ်သိနိုင်အောင်ဘယ်လိုမေးခွန်းမျိုးနဲ့စစ်တမ်းယူပြီးတော့သုံးသပ်တယ်
မအားဖြင့်ဆိုရင်ဆရာဒါကနိနာပိုင်းနဲ့အဓိကတော့လေနိနာပိုင်းဆိုလို့ရှိရင်ဆရာပြောတဲ့ပြိဿရဲ့အမြင်သဘောထားကိုရမယ်ဒါကြောင့်မို့ဥမာအားဖြင့်ဝါရှင်တန်ပို့စင်မတက်ကလို့တခုနဲ့ယူနီဥမာ University of Maryland နဲ့ Maryland တက်ကလို့နဲ့ပူးပေါင်းပြီးတော့ဒါမေးတဲ့အခါမျိုးဒါမျိုးတွေလောက်ကြပါတယ်လောက်ကြတဲ့အခါကျရင်တော့ခုနတကယ်ကိုပြိဿရဲ့အမြင်သဘောထားကိုကိုသိကျင်တာကိုရှင်းတတ်ပါတယ
်အဲ့တော့ပြိဿရဲ့အမြင်သဘောထားကိုသိပြီဆိုတော့အဲ့တော့မီဒီယာဟာအဲ့သဘောထားကိုမူတည်ပြီးတော့အတိုင်းပြောင်းသင့်သလားဒီနေ့အချင်းပြောရင်ဒါမီဒီယာဟာအဲစစ်တမ်းရလက်ကိုအခြေခံပြီးတော့ဒါလေသံပြောင်းသင့်တယ်ဆရာထင်ပါသလား
ဒီလိုအချင်းတော့ကိုမီဒီယာရဲ့အခြေအနေပေါ်မှာမူတည်ပါပေါ့နော်ကိုမီဒီယာကဝေကျင်းရင်တောင့်တင်းတယ်အကြီးတန်းကြာမလို့ဘူးပြီးရင်ကိုယ့်ရဲ့ယုံကြည်ချက်တစ်ခုတည်းပြောမယ်ကိုမီဒီယာကိုဘယ်လိုတိရောက်ထားတယ်လဲပေါ့အဲ့ဒီပေါ်မှာအများကြီးမူတည်နိုင်တယ်ပေါ့နော်အဲ့တော့ဒါမှမဟုတ်လိုက်ကိုကဒီလူဝင်နေတဲ့ပုံမှာမိခိုးရတယ်။ဒါမှမဟုတ်ကြော်ညာပုံမှာမိခိုးရတယ်။အစချင်းချင်းကုမီဒီရဲ့သဘောတော်ပါနဲ့ဆက်ဆက်တယ်။အဲ့ဒါမျိုးဆိုလို့ရှိရင်တချို့ဟာတွေကဟန်ချက်ချင်းကြီးရတာပါပဲ။ပြိဿအကြိုက်ရယ်ကုမီဒီယာကနော်ဒီကျွန်တော်တို့ဆောင်ရွက်နေကြတဲ့သတင်းစာသမားတွေရဲ့ယုံကြည်ချက်၊ဒီစားချက်၊ပြင်းပြင်းထန်ထန်သူတို့ရဲ့သဘောထားတွေနဲ့ဒီလူလူရဲ့သဘောထားတွေနဲ့ပြီးရင်ခုနစီးပွားရေးသဘောအရနော်အဘိုးဘေးနဲ့ကြော်ညာဆိုလဲကြော်ညာသမားပေါ့နော်ဒီဟာတွေရဲ့အခါလေးအားလုံးချိန်ညှိပြီးတော့လက်တွေ့မှာတော့လုပ်ကြတယ်လို့ကျွန်တော်ထင်ပါတယ
်ဆိုတော့မီဒီယာရဲ့ editorial judgment ဟာဒီပြိဿရဲ့သဘောထားအပင်းမှုကဘယ်လောက်ထိကျဉ်းလွန်နိုင်လဲဆိုတော့မိခိုးပြီးတော့စဉ်းစားမှာပေါ့သူတို့ဆက်ဆက်လန်းကွာအဲ့ဒီသဘောပေါ့
ဟုတ်တယ်သူမိမိရဲ့ယက်တီရေးပေါ့နော်မိမိယက်တီရေးစီးပွားရေးလုပ်ငန်းတစ်ခုအနေနဲ့စီးပွားရေးဟိုကြိုက်ကြည့်ဖြစ်စေမကြိုက်ကြည့်ဖြစ်စေနော်ရေဒီယိုအဖြစ်ယက်တီကိုဆိုတဲ့ပြဿနာမီဒီယာတွေအတွက်အများကြီးရှိပါတယ်အခုဆိုမကြသေးညဆိုရင်ကျွန်တော်မြန်မာနိုင်ငံမှာဒီပုံနှိပ်မီဒီယာကယက်တီဆိုင်တဲ့အနေအထားမှာရောက်နေပြီဆိုပြီးတော့ပြောဆိုကြတာတွေလည်းကြားရတယ်ပေါ့နော်အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့ဆက်တဲ့ယက်တီနိုင်အောင်ဘယ်လိုလုပ်မလဲပေါ့အဲ့တော့ကျွန်တော်တို့ဒီပြိဿများလာအောင်ဘယ်လိုလုပ်မလဲ။ဒါမှမဟုတ်ဝင်ငွေတက်လာအောင်ဘယ်လိုလုပ်မလဲ။ပြိဿများလာတဲ့ဝင်ငွေရလာနေရတဲ့ဆိုင်မှာဆိုင်နေ။ရှုပ်ပြိဿသိမ်းရှိဘူး။ကြော်ညာအကောင့်ကြီးရတဲ့အခြေအနေလို့သူရက်ကြည့်နေတယ်၊ဒီရတယ်ပေါ့နော်။အဲ့တော့မိမိသွားခြင်းနဲ့လမ်းကြောင်းအရီတာအဖွဲ့ကသွားခြင်းနဲ့လမ်းကြောင်းပုံမှာမူတည်ပြီးတော့ကိုကဘယ်လိုချိန်ကြီးသွားမလဲဆိုတာကဒီကြရရဲ့လက်တွေ့ကြတဲ့အဲကျွန်တော်တို့အလုပ်သဘောဆန်တဲ့ဒီချက်မျိုးဖြစ်နေတယ်လို့ကျွန်တော်ထင်တယ
်။ဆိုတော့ဒီလိုဖြစ်လာတော့မီဒီယာတွေရဲ့ freedom of expression ကိုအနည်းနဲ့အများဆိုသလိုထင်ကြတဲ့သဘောရှိကောင်းရှိမှာပါလေတော့ပရိသတ်ရဲ့အကြိုက်ကိုလိုက်ပြီးတော့နည်းနည်းတော့
အဲ freedom of expression ကတော့ဘယ်လိုဆိုပေါ်ပြရတယ်ဆိုတာကတော့ဟိုအများပြည်သူသိချင်နေတဲ့လမ်းကြောင်းပေါ်တော့ဒီတို့အချင်းမီဒီယာတွေကလိုက်ကြတာပေါ့နော်အဲ့ဒီလိုအများပြည်သူသိချင်တယ်လို့ယူဆတဲ့အပေါ်မှာဒါကျွန်တော်တို့ပေါ်ပြကြတာပေါ့နော်
ဟုတ်ကဲ့ဆရာကျွန်တော်ဒီနေရာမှာကျွန်တော်အဓိကမေးချင်တဲ့ဟာကမြန်မာပြည်တွင်းကမီဒီယာတွေပေါ့လေအဲ့ဒါကိုကျွန်တော်မေးချင်တာပါဆရာကိုအဲ့ဒီအခြေတဲ့တွေးနေရသလားသူတို့ဟာသူတို့လမ်းကြောင်းတဲ့အဲ့လိုပြည်သက်ရဲ့သဘောထားကိုများဥတီပြီးတော့သွားနေရသလားဆိုတဲ့သဘောကိုကျွန်တော်မေးချင်တာပါဆရာဘယ်လိုတွေး
ပြည်သက်ရဲ့ သဘောထားကိုဥတည်ပြီးသွားတယ်ဆိုတာနိုင်ငံရေးအခြေအနေနိုင်ငံရေးလမ်းကြောင်းပေါ်မှာမူတည်ပြီးတော့အများပြည်သူကလူလာတဲ့နိုင်ငံအများကြောင်းမှာမူတည်ပြီးတော့မီဒီယာတွေကပေါ်နေကြတယ်လို့ဒီကွာအဖြစ်တော့ရှင်းရှင်းပြောနိုင်တယ်ပေါ့နော်။မာဖြင့်အမျိုးသားဒီမိုကရေစီဖော်ပြရဲ့အရန်ကောင်းနေတယ် NLD ကောင်းတယ်ကိုကိုတိုင်းကလည်းဆန်နေစင်းသမားတွေကအမျိုးသားဒီမိုကရေစီဖော်ပြကိုထောက်ခံနေတော့ဆန်းစုကြည်ကိုလေးကြမယ်ဆိုလို့ရှိရင်ဒီဘူးအဖြစ်သူ့ရဲ့လူတဘာဝပြည်ပြည်ဒီစိတ်တည်ငြိမ်မှုတွေရှိနိုင်တာပေါ့နော်။အဲ့ဒီခါမျိုးမှာလည်းလောက်ဆောင်ဖို့ပြောင်းလဲဆိုတာအဲ့ဒီအချက်တင်နေလေတော့ဒီဒီပါပေါ့နော်အဲ့တော့ professional လို့ပြောတဲ့ကျွန်တော်တို့စာနယ်ဇင်းသမားပီတာတဲ့လူတွေကတော့အဲ့ဒီခုနမိမိရဲ့အဆွဲကိုမိမိသိပြီးတော့အဲ့ဒါကိုအတတ်နိုင်ဆုံးမိမိအလုံးမမပါဘူးဂရုစိုက်ပြီးတော့ဆောင်ရွက်တော့ကြတာလေးရှိပါတယ်သူတွေဒီဒီမှာလည်းအလိုပါပဲ neutrality လို့ပြောတဲ့လက်မလိုက်ဘူးဆိုတာကလည်းအဲ့ဒီကြောင့်ကနေညှတာအောင်နော်မိမိပြောနေတယ်မိမိအကြိုက်ကလည်းရှိမယ်ဒါပေမဲ့မိမိစိတ်ကိုမိမိကငါတော့ဒါကိုကြိုက်တယ်ဆိုတာသိပြီဒါကိုငါရဲ့ထဲမှာမထင်နိုင်ဟနိုင်အောင်ပုံပြီးပဂတိလက်ပြဘွားနဲ့ပုံပြီးကြိုက်အောင်အတတ်နိုင်ဆုံးကြိုးစားပြီးတော့ပြီးရင်သဘောထားကွင်းနေတဲ့အမြင်ကိုလည်းညှတာအောင်မိမိတရင်ရတာတဲ့ရလို့မှာလုံထားတာကဒါကဓမ္မလိုက်တဲ့စာနယ်ဇင်းအတတ်ပညာလို့ပြောတာပါဟု
တ်ကဲ့ဆရာ
ဆက်ရှိမှာပါပဲ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုထပ်ပြီးတော့မေးချင်ပါတယ်ဆရာအဲ့ဒီတော့မြန်မာပြည်တွင်းကမီဒီယာတွေကိုအကုန်လုံး overall နှွမ်းချုံကြည့်ရင်ဆရာဘယ်လိုမှတ်ချက်ချခြင်းလဲခုနကိစ္စနဲ့ပတ်သက်ပြီးတော့
ဒီကွာအချင်းတော့အဲ့ဒီကအဖက်မှာလဲသူ့နိုင်ငံရေးအမြင်နဲ့သူရှိတယ်ပေါ့နော်ကောင်းကြီးတွေမြေလို့ရှိတယ်သူ့နိုင်ငံရေးမြင်ရသူကြည့်ပြီးတော့ရေးကြတယ်ပေါ့နော်အဲ့တော့တိုးတော်လဲခုနပြောတဲ့နော်ကျွန်တော်တို့စာနယ်ဇင်းလုပ်ငန်းပညာတဲ့ပြီးတော့ professionalism ပြီးတော့အတတ်နိုင်ဆုံးခုနတည်ရင်းမျိုးကထိချုပ်ပြီးတော့လောက်ကြရတယ်ကျွန်တော်တို့ဒီလိုပဲ
ဟုတ်ကဲ့
သဘောထားစစ်တမ်းကိုလိုက်ပြီးမီဒီယာမူပြောင်းတင်သလားဆိုတဲ့အပေါ်မှာဆွေးနွေးတုံ့တက်တင်ပြထားတဲ့ဥကြော်စံတာရဲ့မြမရေးတုံ့တက်ချက်စီစဉ်ကိုနားဆင်ခဲ့ရတာပါဒီအကြောင်းအရာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဂျော့ဂျ်ဝါရှင်တန်တက္ကသိုလ်မီဒီယာပါမောက္ခတူရဲ့အမြင်ကိုနောက်ပတ်မှတင်ဆက်ပေးဖို့ရှိပါတယ်အခုတော့စနေနေ့ဓာတ်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်ရှင
်ဆိုရစီများရှင်ဝေကာသတင်းတော်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးရဲ့ကိုကျော်စိုးဦးတို့ကိုတရားရုံးကထောက်ခံအပြစ်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးအပေါ်စိုးရိမ်မှုတွေနဲ့ဝေဖန်မှုတွေပြည်တွင်းစီပါမှာအကြီးအကျယ်ထွက်ပေါ်ခဲ့ပါတယ်။နိုင်ငံတော်လှုပ်ဝှက်ချက်အဥပဒေချိုးဖောက်မှုဆွဆွဲချက်နဲ့သတင်းတော်တွေကိုထောင်ချလိုက်ကြဟာမြန်မာနိုင်ငံရဲ့တရားရေးမဏ္ဍိုင်မှာစံနမူနာကောင်းတစ်ရပ်ဖြစ်ခဲ့ပါသလား။ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အချိန်ပြီးမှာတရားစီရင်ရေးအတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတစ်ရပ်ဖြစ်ခဲ့ပါသလား။ဆိုတာတွေကိုတော့ဗီယိုရဲ့စီးနင်းညာတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ဗီယိုရဲ့ဖုန်းနံပါတ် 0932-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ဗီယိုရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စီးနင်းညာဓာတ်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။ view American အတန်ရဲ့ဓာတ်ရိုက်လေးလိုက်စီစဉ်ကိုအင်္ဂါနေ့စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတာပါ။ခုတစ်ပတ်စနေညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါရဲ့ရှင်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တပတ်တွင်းအားကစားသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါ။ကိုရန်နိုင်ကစူးစီးတင်ပြထားပါရဲ့။
လာပါကျွန်တော်ရန်တိုင်းမှာ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဆက်ရှိကြိမ်မြောက်အာရှအားကစားပြိုင်ပွဲမှာတော့တရုတ်နိုင်ငံကစုရသိပ်အများဆုံးရပြီးတော့အကောင်းဆုံးကစားသမားစုကတော့ဂျပန်နိုင်ငံကယေကူးချန်ပီယံရီကာကိုအီကီကရသွားပါတယ်။အင်ဒိုနီးရှားနိုင်ငံက2032ခုနှစ်မှာအိုလံပစ်ပြိုင်ပွဲကိုအင်ရှင်ဖြစ်ခွင့်ရဖို့ကြိုးပမ်းသွားမယ်လို့ပြောကြားလိုက်ပါတယ်။ရေပါရဲ့တနစ်တာအကောင်းဆုံးကစားသမားစုကတော့ရီယယ်ကွင်းလေလူလူကာမိုဒရစ်ကရသွားပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
အ
18 ချိန်မြောက်အစအစပြိုင်ပွဲကတော့အင်ဒိုနီးရှားနိုင်ငံမှာကျင်းပပြီးစီးသွားခဲ့ပါပြီ။ပြိုင်ပွဲခန်းနာကိုတော့တနင်္ဂနွေနေ့ကမြို့တော်ဂျကာတာမှာကျင်းပခဲ့တာပါ။ဒီပြိုင်ပွဲမှာတော့တရုတ်နိုင်ငံကစုစိတ်အများဆုံးရပြီးတော့ပထမရသွားပါတယ်။တရုတ်နိုင်ငံကရွှေ132ငွေ90ကျေး65နဲ့စုစိတ်အများဆုံးရခဲ့တာပါ။အိမ်နောက်မှာတော့ဂျပန်နိုင်ငံကရွှေ85ငွေ56ကျေး84နဲ့ဒုတိယတောင်ကိုရီးယားနိုင်ငံကရွှေ49ငွေ58ကျေး80နဲ့တတိယရခဲ့ပြီးတော့အိမ်ရှင်အင်ဒိုနီးရှားနိုင်ငံကလည်းဒီပြိုင်ပွဲမှာရွှေ31ငွေ24ကျေး43နဲ့အဆင့်၄ချိတ်ခဲ့ပါတယ်။အစားအသောက်ပြိုင်ပွဲကိုဝေရောက်ရှင်ပြိုင်ခဲ့တဲ့အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့ဘရူနိုင်းနဲ့တီမောကလွဲရင်ကျန်တဲ့6နိုင်ငံကစုစိတ်တွေရခဲ့ပါတယ်။အင်ရှင်အင်ဒိုနီးရှားကရွှေ31နဲ့အဆင့်4၊ထိုင်းကရွှေ17နဲ့အဆင့်12၊မလေးရှားကရွှေ9ခုနဲ့အဆင့်14၊ဗီယက်နမ်၊စင်ကာပူ၊ဖိလစ်ပိုင်တို့ကရွှေစိတ်4ခုစီနဲ့စက်ခွန်18 19အသီးသီးရခဲ့ပြီးတော့ကမ္ဘောဒီးယားကရွှေ9ခုနဲ့အဆင့်24၊လာအိုကငွေ9ခုနဲ့အဆင့်31ရခဲ့ပြီးမြန်မာနိုင်ငံကတော့ဝူရှုနဲ့ပိုက်ကျော်ချင်းမှာဂျေးစိတ်2ခုရပြီးတော့အဆင့်35ချိတ်ခဲ့ပါတယ်ဗျာ။18ချိန်မြောက်အာရှအစားပြိုင်ပွဲကိုတော့အာရှအိုလံပစ်ကော်မတီအဖွဲ့ဝင်46နိုင်ငံစလုံးဝင်ပြိုင်ခဲ့ကြတာဖြစ်ပါတယ်။အခုနှစ်အာရှအစားပြိုင်ပွဲရဲ့အကောင်းဆုံးကစားသမားစုကိုတော့ဂျပန်နိုင်ငံကရေကူးချန်ပီယံရီကာကိုအီကီကရသွားပါတယ်။ဒါဟာအမျိုးသမီးတွေကအာရှအကစားပြိုင်ပွဲရဲ့အကောင်းဆုံးအကစားသမားစုကိုပထမဆုံးအထင်ရတာလည်းဖြစ်ပါတယ်။အခုလိုပြိုင်ပွဲရဲ့အကောင်းဆုံးအကစားသမားစုရတာနဲ့ပတ်သက်ပြီးရီကာကိုအီကီပြောတာကတော့
こんなに素敵な賞を受賞できてもうれしく思ってますし。
ジャマアニーねあくろディスクをやれあとあたいまてわんみょうみばれ。ディスクをまぺろぶるれちゃげやろせまかんぴやばりで。だびめだこなおぱいまぴゃんとんたびぺぼろけちゃぴ。အခုလိုအကောင်းဆုံးအားကစားသမားစုကိုရတဲ့အတွက်အရန်ကုန်ယူမိပါတယ်။ကျမတို့နိုင်ငံမှာကျင်းပမဲ့တိုကျိုအိုလံပစ်ပြိုင်ပွဲကျင်းပဖို့ကနှစ်နှစ်လိုသေးပြီးကျမအနေနဲ့ဘာတွေလုပ်ဖို့လိုလဲဆိုတာကိုသိပါတယ်။အဲ့ဒီကြရင်အကောင်းဆုံးပြန်နိုင်အောင်ကျမစ조사သွားမှာပါ။
အသက်18နှစ်သာရှိသေးတဲ့ရီကာကိုအီကီဟာဒီနှစ်ပြိုင်ပွဲမှာရွှေစိတ်6ခုနဲ့ငွေစိတ်2ခုစုစုပေါင်းစုစုစိတ်8ခုရခဲ့တာဖြစ်ပြီးဒါဟာလွန်ခဲ့တဲ့36နှစ်အတွင်းမှာကစားသမားတယောက်တည်းကနေပြီးတော့ပြိုင်ပွဲမှာစု၈ခုကိုပထမဆုံးအကြိမ်ပြန်ရလိုက်တာလည်းဖြစ်ပါတယ်အခုနေ့အာရှကစားပြိုင်ပွဲရဲ့ဘောလုံးပွဲတွေဘက်မှာတော့မြူသားဖိုင်နယ်မှာဂျပန်နဲ့တောင်ကိုရီးယားတို့တွေ့ကြကြပြီးတော့မြူသမီဖိုင်နယ်မှာတော့ဂျပန်နဲ့တရုတ်သင်းတို့တွေ့ကြကြတာဖြစ်ပါတယ်မြူသမီဖိုင်နယ်ကိုတောက်ကြနေကကစားရမှာဂျပန်ကတရုတ်ကိုတကူးကူးမရှိနဲ့အနိုင်ရပြီးတော့မြူသမီဘက်မှာရွှေစိတ်ရသွားပါတယ်ဂျပန်အတွက်တလုံးနဲ့သောအနိုင်ကိုတော့ယူရီကာဆူဂါဆာဝါကမိနစ်90မှာကျင်းခဲ့တာဖြစ်ပါတယ်ဗျာ။ဒီနေ့နေ့ကကစားတဲ့မြူသားဖိုင်နယ်ပွဲမှာတော့ဂျပန်နဲ့တောင်ကိုရီးယားတို့ဘောလုံးခဲ့ကြတာပါ။နှစ်သင်းစလုံးမိနစ်90ပြည့်တဲ့အထိတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်လို့အချိန်မိုးကစားကြတာမှာ93မိနစ်မှာလီဆောင်ဝူးကတောင်ကိုရီးယားတို့အဖွင့်ကိုသွင်းပေးခဲ့ပြီးတော့110မိနစ်မှာဝမ်ဟီချန်ကဒုတိယကိုသွင်းခဲ့ပါတယ်။ဂျပန်ဘက်က115မိနစ်မှာတကူးပြန်ချေခဲ့ပေမဲ့နောက်ဆုံးမှာတော့တောင်ကိုရီးယားက2ဂိုးတကူးနဲ့နိုင်ပြီးတော့ရွှေစိတ်ရသွားပါတယ်။တောင်ကိုရီးယားအသင်းဟာဒီဘောလုံးပြိုင်ပွဲမှာရွှေစိတ်ရသွားတဲ့အတွက်ဒီတောင်ကိုရီးယားကစားသမားတွေဟာစစ်မှုထမ်းစရာမလိုတော့ပါဘူးတောင်ကိုရီးယားနိုင်ငံရဲ့စစ်မှုမထမ်းမနေရဥပဒေအရအရွယ်ရောက်ပြီးသူတောင်ကိုရီးယားနိုင်ငံသားတိုင်းဟာနိုင်ငံအတွက်21လကြာစစ်မှုထမ်းကြပါတယ်အဓိကကတော့မြောက်ကိုရီးယားရဲ့ရန်ကိုကာကွယ်နိုင်ဖို့အတွက်ပါဒါပေမဲ့လည်းအာရှအစားပြိုင်ပွဲမှာရွှေစိတ်ဒါမှမဟုတ်နိုင်ငံကအိုလံပစ်ပြိုင်ပွဲမှာတောင်ကိုရီးယားနိုင်ငံအတွက်စုစိတ်တစ်ခုခုစုခုပေးနိုင်မယ်ဆိုရင်အဲ့ဒီကစားသမားဟာစစ်မှုထမ်းဆောင်စရာမလိုပဲကင်းလွတ်ခွင့်ရမှာဖြစ်ပါတယ်။ဒါကြောင့်တော့တော်တန်အသင်းကတောင်ပန်တိုက်စစ်မှုဆောင်းအပါဝဲအာရှကစားပြိုင်ပွဲမှာရွှေစိတ်စုရခဲ့တဲ့ကစားသမားတွေဟာတောင်ကိုရီးယားနိုင်ငံမှာစစ်မှုထမ်းဆောင်စရာမလိုတော့ဘူးဖြစ်ပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံကတော့လာမယ့်2032ခုနှစ်မှာအိုလံပစ်ပြိုင်ပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပခွင့်ရဖို့ဂျူပန်သွားမယ်ဆိုပြီးတော့ပြီးခဲ့တဲ့စနေနေ့ကပဲကြေညာလိုက်ပါတယ်။အာရှကစားပြိုင်ပွဲကိုအောင်မြင်စွာကျင်းပနိုင်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့စနေနေ့ကအဲ့လိုပြောခဲ့တာပါ။အာရှအိုလံပစ်ကောင်စီရဲ့ညံကြားရေးမှူးချုပ်ဟူဆိန်အယ်မူဆာလမ်ကလည်းအင်ဒိုနီးရှားနိုင်ငံနေနဲ့အိုလံပစ်အင်ရှင်ဖြစ်ဖို့အလားအလာကောင်းနေရှိတယ်ဆိုပြီးတော့ပြောလိုက်ပါတယ
် So I think they have a good potential to host and
သူတို့နေနဲ့အိုလံပစ်ပြိုင်ပွဲကိုအင်ရှင်ဖြစ်တဲ့လက်ခံကျင်းပခွင့်ရဖို့အလားအလာကောင်းနေရှိတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့အိုလံပစ်ပြိုင်ပွဲအတွက်ဆိုရင်တော့အင်ဒိုနီးရှားအနေနဲ့နည်းနည်းချိုးပြီးတော့ပိုပြင်ဆင်ဖို့လိုမှာပါ
တကယ်လို့သာအင်ဒိုနီးရှားနိုင်ငံနေနဲ့2032အိုလံပစ်ပြိုင်ပွဲကိုအင်ရှင်ဖြစ်ခွင့်ရမယ်ဆိုရင်တော့အာရှတိုက်ကအိုလံပစ်အင်ရှင်ဖြစ်ခွင့်ရတဲ့သတ္တုထမြောက်နိုင်ငံဖြစ်လာမှာပါ2020ခုနှစ်မှာတော့ဂျပန်နိုင်ငံတိုကျိုမြို့ကအိုလံပစ်ပြိုင်ပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပမှာဖြစ်ပြီးတော့ဒီမတိုင်ခင်တုန်းကတော့1988ခုနှစ်တုန်းကတောင်ကိုရီးယားနိုင်ငံဆိုးမြို့ကအင်ရှင်အဖြစ်လက်ခံကျင်းပခဲ့ပြီးတော့2008မှာတော့တရုတ်နိုင်ငံဘေကျင်းမြို့ကအင်ရှင်ဖြစ်လက်ခံကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာGo, go, go! I got to go, 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 go! ရွေးပါဦးရောပါဘောလုံးဖွဲ့ချုပ်ရဲ့တနစ်တာစုပေးပွဲကိုတော့ပြီးခဲ့တဲ့တဲ့ဘက်ကမော်နာကိုမှာကျင်းပခဲ့ပါတယ်။ရယ်မက်ဒရစ်အသင်းကပြီးခဲ့ဘောလုံးရာသီမှာချန်ပီယံစ်လိဂ်ကိုဘိုးဆွဲခဲ့တာကြောင့်နေရာလိုက်စုတွေကိုလည်းရယ်ကစားသမားတွေအများစုကပဲတင်ပိုက်သွားခဲ့တာပါ။အကောင်းဆုံးကိုယ်တော်စုကိုတော့ရယ်ကိုယ်တော်ကေလနာဗတ်စ်ကရသွားပြီးတော့အကောင်းဆုံးနောက်တန်းစုကိုတော့ဆာဂျီယိုရာမို့စ်အလဲတန်းစုကိုတော့မိုဒရစ်ကရသွားပြီးတော့ခြေတန်းစုကိုတော့ယူဗန်တက်စ်တိုက်စံမူရိုနော်ဒိုကရသွားတာပါ။UEFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုတော့ Real ကွင်းလက်လူ Modric ကပေါ်တူဂီနဲ့ Juventus တိုက်စစ်မှု Ronaldo ကိုကျော်ပြီးတော့အကောင်းဆုံးကစားသမားစုကိုရသွားတာဖြစ်ပါတယ် Ronaldo ကတော့ဒီစုပေးပွဲကိုတက်ရောက်ဖို့လုပ်ပြီးမှသူမရဘူးဆိုတာကိုသိလိုက်ပြီးတဲ့နောက်မှာပွဲကိုမတက်ခဲ့ပါဘူးဒါနဲ့ပတ်သက်ပြီးတော့သူ့အပေါ်မှာဝေဖန်မှုတွေလည်းအမျိုးမျိုးထွက်ခဲ့ပါတယ်ဒါပြန်ဒီစုနဲ့ပတ်သက်ပြီးတော့လည်းဝေဖန်မှုတွေရှိခဲ့ပြီးတော့တချို့ကလည်းဒါဟာ UEFA ရဲ့တနစ်တာအကောင်းဆုံးစုဖြစ်ပြီးတော့ကမ္ဘာဖလားနဲ့မဆိုင်တာကြောင့်Modric အစား Ronaldo ရသင့်တယ်ဆိုပြီးတော့ပြောတာကြီးလည်းရှိနေပါတယ်။ဒါပေမဲ့ Real အသင်းရဲ့အောင်မြင်မှုတွေမှာ Modric ရဲ့ဆွမ်းဆောင်မှုကလည်းအဓိကကျခဲ့တဲ့အပြင်သူဟာကမ္ဘာဖလားမှာလည်းခြေစွမ်းပြခဲ့တာကြောင့်တနစ်တာအကောင်းဆုံးကစားသမားစုကိုရခဲ့တာဖြစ်တယ်ဆိုပြီးတော့ပြောဆိုတာကြီးလည်းရှိနေပါတယ်ခင်ဗျာ
။ကိုရနိုင်စူးစီးတင်ပြထားတဲ့အပတ်စဉ်အားကစားသတင်းလွှာတွေကိုနားဆင်ခဲ့ရတာပါ။VOA ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့ဒီသတင်းတွေတောင်းယူလို့ရတဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရရင်တော့ VOA American အတန်းမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှန်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်တော့1-232-382-555လေးကိုခေါ်ဆိုနိုင်ပါတယ်ရှင်။အခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင
်။အမေရိကန်တရားဝင်ချုပ်တရားသူကြီးဖြစ်ဆွေးပြုခံထားတဲ့တရားသူကြီးဘရက်ကာဗနော့ကိုအတည်ပြုခံရေးထက်လက်တော်တရားရေးကော်မတီမှဆက်လက်ကြားနာနေပါတယ်။မနေ့တုန်းကကြားနာပွဲအစမှာတော့တရားသူကြီးတွေကဥပဒေကိုတိပြဖွင့်ဆိုရမယ်တာဝန်သာရှိပြီးဥပဒေပြဖို့မဟုတ်တဲ့အကြောင်းတရားသူကြီးကာဗနော့ကသူ့ယုံကြည်ချက်ကိုပြောဆိုခဲ့တာပါ။ရုရှားထောင်လိုင်းရောင်းတဲ့သမီးဖြစ်သူတွေကိုပြီးခဲ့တဲ့မလာရဲမှာတော့အစိတ်ကတက်ပြတ်ဖို့ကြံစီရမှာပါဝင်သူဖြစ်ရုရှားနိုင်ငံသားမျိုးကိုပြည်ရှာဆွေးရရှင်တွေကတရားဆွဲဆိုလိုက်ပါတယ်ရုရှားနိုင်ငံသားတွေဖြစ်ကြတဲ့အလက်ဆန်ဒါပက်ထရော့ဖ်နဲ့ရက်စလန်ဘော်ရှီရော့ဖ်တို့ဟာရုရှားထောင်လိုင်းရောင်းတဲ့သမီးဖြစ်သူတို့အပြင်အစိတ်သင့်ငယ်ရဲတပ်ဖွဲ့ဝင်တူတို့ကိုတက်ပြတ်ဖို့ကြံစီမှုဒါဝုလနဲ့အသုံးပြုမှုတမ်းမြစ်တဲ့ဥပဒေကိုချိုးဖောက်မှုတွေအတွက်အရေးယူဖို့လုံလောက်တဲ့သက်တည်ထောက်ထားလေးရရှိထားကြောင်းနဲ့ပြည်ရှာဆွေးရရှင်တွေရောညွှန်ကြားမှုစုဟမင်ကဒီနေ့ပဲပြောဆိုလိုက်တာပါစီးရီးယားနိုင်ငံသဘုံတွင်ထိန်းချုပ်ရာအီတလီပြည်နယ်မှာအစိုးရရဲ့ထိုးစစ်တွေတွင်ဒါဝုလနဲ့အသုံးချမှုတွေရှိမရှိစောင့်ကြည့်နေတဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်စ်ကပြောဆိုလိုက်ပါတယ်သဘုံတွင်ဘက်မှဒါဝုလနဲ့အသုံးပြုနိုင်စွမ်းမရှိပေမဲ့သမရဘရှဲအာဆာစူရာအနေနဲ့အရင်ကလုတ်ခဲ့မှုတွေတွေ့ကြုံနေရှိခဲ့ဘူးလို့ကြောင်းအနိကစောင့်ကြည့်နေတာဖြစ်တဲ့အကြောင်းဝန်ကြီးမက်တစ်စ်ကသတိပေးပြောဆိုခဲ့တာပါရိုက်တာသတင်းဌာနကမြန်မာသတင်းသမားနှစ်ယောက်ကို1900စီအပြစ်ပေးလိုက်တဲ့တရားရုံးစီရင်ချက်ကိုပြန်လည်ပြင်ဆင်ပြီးအမြန်ဆုံးပြန်လွှတ်ပေးဖို့အမေရိကန်ဒုသမ္မတမိုက်ပင်ဆာတိုက်တွန်းလိုက်ပါတယ်။သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာထောင်နဲ့အပြစ်ပေးရမယ်သူတွေမဟုတ်ပဲလူခွေချုပ်ဖောက်မှုတွေနဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုပေါ်ထုတ်ဖို့ကြိုးပမ်းခဲ့သူတွေဖြစ်ဂုဏ်ပြုထိုက်တဲ့သူတွေဖြစ်တဲ့အကြောင်းအမေရိကန်ဒုသမ္မတကမနေ့ကတွစ်တာလူမှုကွန်ရက်ကနေတောင်းဆိုလိုက်တာပါ။ပါတိုင်းနဲ့သတင်းလွတ်လပ်ခွင့်နေရာခိုင်မာတဲ့ဒီမိုကရေစီစနစ်မှာမရှိမဖြစ်လူအကြောင်းလဲပြောဆိုခဲ့တယ်လို့သတင်းတော်နှစ်ယောက်ကိုထောင်နဲ့ပြစ်ပြလိုက်တဲ့အတွက်စိတ်နှောက်ယှက်ဖြစ်ရတယ်လို့လည်းပြောဆိုခဲ့ပါတယ်။နိုင်ငံတော်လျှော့ချက်အုပ်တွေချုပ်ဖောက်မှုနဲ့အဖြစ်ရှိတယ်ဆိုပြီးရန်ကုန်မြို့ပိုင်းခရင်တရားဝန်ကသတင်းတော်နှစ်ယောက်ကိုတင်းလာနေကထောင်နဲ့စီရင်တဲ့ပေါ်ပြစ်တင်ဝေဖန်နေကြတာဖြစ်ပါတယ်
။ပေါ်တခုနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်တင်ကြီးထိုင်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခေးဒူပင်စကီဖြစ်ပါတယ်။ဒီကနေ့ည VOA မြန်မာပိုင်းအစီအစဉ်တွေကို line to meter 25 32 51နဲ့ line line meter 190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနေ့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.